Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်မြို့တော် VOA အမေရိကန်အစံကနေ2018ခုနှစ်ဇွန်လ19ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ဒီမှာအင်ဂျင်နိုင်ပါ
အင်္ဂလာပါရှင်ကျမကခင်ရတဲ့ပါဒီမနက်ခင်းသတင်းတွေကိုကိုကျော်အောင်နဲ့အတူကြီးညာပေးမှာပါအမေရိကန်ပြည်တော်စုဟာရွှေပြောင်းအခြေချသူတွေနေထိုင်ရာစခန်းတစ်ခုမဟုတ်သလိုဒုက္ခသည်တွေကိုလက်ခံထားရနေရာတစ်ခုလည်းမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘူဂနာဟာတနင်္လာနေ့မှာရခိုင်ပြည်နယ်ကိုရောက်ခဲ့ပြီးတနင်္လာနေ့မှာတော့မောင်တော်ဒေတာတွေနဲ့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ဒေတာအထိပါတွားရောက်ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်နိုင
်ကောင်းပါပြီရှင်လောက်ချန်တက်ပြတ်ခံရတဲ့ NLD ဥပဒေအကြံပေးရှင်းနေကြီးဥကိုညီရဲ့အမှုနဲ့ပတ်သက်လို့ရန်ကုန်တိုင်းတရားလွှတ်တော်ကစီရင်ကင်တွယ်ပုံကိုအားရကျေနပ်မိတယ်လို့တရားလိုရှင်းညီအကျိုးဆောင်ကပြောလိုက်ပါတယ်
ဒီကိစ္စနဲ့ပတ်သက်ပြီးတော့လွတ်တော်တရားသူကြီးဟာနော်သူရှင်းမှရောက်လာတဲ့ကိစ္စမှာအမှုမှာပေါ်ပေါက်နေတဲ့တက်တဲ့ခံရတဲ့အတိုင်းသူရဲရဲဝံ့ဝံ့ဆောင်ရွက်သွားတယ်ဘသူမျက်နှာမှမထောက်ဘူးဘသူဘက်မှမလိုက်ဖ ೇನೆ ဦးရီ
အပြည့်စုံကိုတော့သတင်းစီစဉ်နောက်ပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်အဲ့ဒီနောက်ဖန်စီခန် writers သတင်းတော်နှစ်ဦးရဲ့နောက်ဆုံးဒီရုံးတင်စစ်ဆေးချက်တွေနဲ့ပတ်သက်လို့လည်းတင်ပြပေးမှာပါဒါအပြင်ဒီကနေ့မှာကြားရောက်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့83နှစ်မြောက်မွေးနေ့ပွဲတွေကိုနိုင်ငံတကာမှာကျင်းပခဲ့တဲ့အကြောင်းကိုလည်းကြားမှာပါရှင်။အခုတော့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ကပြောပြမှာပါရှင်
။ American နဲ့ Mexico နယ်စပ်ဒေသမှာအထောက်ထားမပါဘဲ American နိုင်ငံတွင်းကိုဝင်ရောက်လာကြသူတွေရဲ့ရင်သွေးတွေကိုမိဘတွေနဲ့ခွဲပြီးတကွဲတပြားစီထိမ့်သိမ်းထားတဲ့ကိစ္စအတွက်လူတွေဒေါသထွက်နေကြချိန်မှာပဲ American ပြည်တော်စုဟာရွှေပြောင်းအခြေချသူတွေနေထိုင်ရာစခန်းတစ်ခုမဟုတ်တယ်လို့ဒုက္ခသည်တွေကိုလက်ခံထားရနေရာတစ်ခုလည်းမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။သမ္မတအင်ဂျူအရှိခမဆောင်မှာအမျိုးသားအာဂတဆိုင်းယားကောင်စီအစည်းအဝေးအတွင်သမ္မတထရမ့်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။သမ္မတကဥရောပမှာဘာတွေဖြစ်နေတယ်လဲဒီလိုဖြစ်မျိုးသူ့လက်ထက်မှာအမေရိကန်ပြည်တော်စုထဲမှာအဖြစ်မခံနိုင်ဘူးလို့လဲသမရကသတိပေးခဲ့တာပါအစောပိုင်းကလည်းဒုက္ခသည်တွေအများအပြားလက်ခံထားတဲ့ဂျာမနီနိုင်ငံမှာရွှေပြောင်းအခြေချသူတွေနဲ့ဆက်နွယ်ပြီးရာဇဝတ်မှုကင်းတွေတိုးလာတယ်လို့သူ့ရဲ့ Twitter မှာဖော်ပြထားတာဖြစ်ပါတယ်မိဘတွေနဲ့ခွဲပြီးခွဲတပြားစီထိမ့်သိမ်းခံနေရတဲ့ကလေးရေတွက်က2000နီးပါးလောက်ရှိပါတယ်
အမေရိကန်ပြည်တော်စုကိုနေဆက်ဖြတ်ကျော်ပြီးတော့တရားမဝင်ရောက်လာခဲ့ကြတဲ့သူတွေထဲမှာကလေးငယ်တွေနဲ့သူတို့ရဲ့မိဘတွေကိုတီးကြစီခွဲခြားစေတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အငင်းပွားပွဲရာမူဝါဒကိုအမေရိကန်သမ္မတဂရိုဟောင်း၃ဦးကအပြစ်တင်ဝေဖန်လိုက်ကြပါတယ်။ဒီဝါဒဟာရက်ဆက်ပြီးတော့လူကျင့်ဝင်တယ်လည်းမငြင်းညူဘူး။သူ့အတွက်ယဉ်နှင့်စေရတယ်လို့သမ္မတဂရိုဟောင်းလောရာဘုရှ်ပြောဆိုချက်ကိုတင်းငွေနေထုတ်ဝါရှင်တန်ပို့သတင်းစာမှာဖော်ပြထားပါတယ်။သမ္မတဂရိုဟောင်းနောက်တစ်ဦးဖြစ်တဲ့မီရှယ်အိုဘားမားကလည်းလောရာဘော့ရှ်ရဲ့ပြောဆိုချက်ကို Twitter လူမှုကွန်ရက်ကနေတဆင့်ထပ်ပြီးတော့ဖော်ပြခဲ့ပါတယ်။သမ္မတဂရိုဟောင်းနောက်တစ်ဦးလည်းဖြစ်2016ခုနှစ်ရွေးကောက်ပွဲမှာတုန်းကလည်းသမ္မတလောင်းဖြစ်ဝင်ရွေးခံခဲ့တဲ့ Hillary Clinton ကလည်းအမေရိကန်ပြည်ထောင်စုတောင်ပိုင်းနေဆက်မှာဖြစ်နေတဲ့အခြေအနေတွေဟာလူသားချင်းစာနယ်မှုဆိုင်ရာပြည်ပကဖြစ်ပြီးတော့လူကျင့်ဝင်နယ်လေဆိုင်တဲ့ကိစ္စသက်ဆိုင်ရာမိသားစုတွေအတွက်ကြောက်စရာကောင်းတဲ့ကိစ္စလည်းဖြစ်တယ်လို့တင်းနာနေတုန်းကပြောပါတယ်။လက်ရှိသမ္မတဂရိုမီလနီယာထရမ့်ကလည်းသူ့ရဲ့ခင်မွန်းဝါဒနဲ့ပတ်သက်ပြီးတော့သဘောမကျတဲ့အကြောင်းကြီးညာချက်ကိုပြောခွင့်ရအမျိုးသမီးကနေတဆင့်တင်းလာနေတုန်းကကြီးညာပါတယ်။အမေရိကန်နိုင်ငံကိုတရားမဝင်ရောက်လာဖို့ကြိုးစားကြတဲ့မိဘတွေနဲ့ကလေးတွေတီးကြစီဖြစ်ရတဲ့ကိစ္စဟာစိတ်မကောင်းစရာကိစ္စပါလို့သမ္မတထရမ့်ကတင်းလာနေတုန်းကပြောပါတယ်။ဒါပေမဲ့သူ့ရဲ့မူဝါဒကိုတော့ပြင်မဲ့လက္ခဏာမပြပါဘူး။နေကြမရှိတဲ့နိုင်ငံဆိုတာဟာနိုင်ငံလို့တောင်ပြောလို့မရဘူးအမေရိကန်ပြည်ထောင်စုလုံခြုံစိတ်ချဖို့ရေးကျွန်တော်တို့လိုလားတယ်အဲ့ဒါအတွက်နေဆက်ကနေတစ်ဆင့်စတင်ရမယ်လို့ဆိုပါတယ
်မတိမငင်းဖြစ်နေတဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းတူရကီနဲ့နေဆက်နားမှာရှိတဲ့မန်ဘစ်ဒေတာမှာအမေရိကန်ပြည်ထောင်စုနဲ့တူရကီနိုင်ငံကြားလွတ်လပ်စွာနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်ကင်းလည်ရေးအစီအစဉ်ပြက်ကိုစတင်လိုက်ပြီလို့ပင်နဂန်စစ်ဌာနချုပ်က VOA ကိုတင်လာနေမှာပဲပြောကြားခဲ့ပါတယ်အမေရိကန်ကတစ်ဖက်တူရကီကနောက်တစ်ဖက်မှာတာဝန်ယူပြီးကင်းလှည့်နေပါတယ်လို့ပ Pentagon Sitana Joe, Biogun, Eric Faronga, Piojara Pipari, Gene Tedrigo, Mambich Mue, and now Petchama near Chatare, Lu, Pentagon Gapiobari, Eric Dita, Quetri, Jovani, the Guts Tapuri, Tangio Tari near Pipari, Turki, Syria, Neza Dita Mashi, Syria Pechanga, Mambich Mugu, Turki Tedriga, Pima Tabi, Sisson Domelu, Turki Tamra, Receptor of Adawanga, Pio Target of Pipari, Eric Neza Dita Go, Syria Guts Tedriga, Tangio Tara Pitalu,
အဲ့စစ်တွေးကြော်တွေကိုအမြင့်ဖြန့်နိုင်ရဲ့အတွက်အမေရိကန်တပ်တွေကလည်းမန်ဘစ်မြို့မှာတပ်ဆွဲထားတာဖြစ်ပါတယ်။ကမ္ဘာပေါ်ကရပ်တူရတာတနပ်ပိုင်ဆိုင်သူတွေရဲ့၄၀ရာခိုင်နှုန်းဟာအမေရိကန်နေဖြစ်ကြတယ်လို့အစိုးရခန်းစာတစ်စုံမှာဖော်ပြထားပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာခြေစိုက်လက်နက်ငယ်ဆိုင်ရာစစ်တမ်းကောက်ယူတဲ့အဖွဲ့ရဲ့တင်းနာနေကထုတ်ပြန်တဲ့အဲ့ ကျွန်တော်တို့ရဲ့ဒီအမှုတွေကိုတော့ဒီအမှုတွေကိုတော့ဒီအမှုတွေကိုတော့ဒီအမှုတွေကိုတော့ဒီအမှုတွေကိုတော့ဒီအမှုတွေကိုတော့ဒီအမှုတွေကိုတော့ဒီအမှုတွေကိုတော့ဒီအမှုတွေကိုတော့ဒီအမှုတွေကိုတော့ဒီအမှုတွေကိုတော့ဒီအမှုတွေကိုတော့ဒီအမှုတွေကိုတော့ဒီအမှုတွေကိုတော့ဒီအမှုတွေကိုတော့ဒီအမှုတွေကိုတော့ဒီအမှုတွေကိုတော့ဒီအမှုတွေကိုတော့ဒီအမှုတွေကိုတော့ဒီအမှုတွေကိုတော့ဒီအမှုတွေကိုတော့ဒီ တန်း အိန္ဒိယ နိုင်ငံက 49.8 တန်း လောက် ရက်သားတွေ မှာ လည်း ပိုင်ဆိုင်ကြတယ် လို့ ဆိုပါတယ် အမေရိကန် ပြည်တော်စုက တာမန် ပြည်သူတွေ အနေနဲ့ နှစ်စဉ် တနက် အသစ် 14 တန်း လောက် ပုံမှန် ဝယ်ယူနေ ပြီးတော့ ပြည်ပက တင်ပို့တဲ့ တနက်တွေ ဖြစ်ကြတယ် လို့ ဆိုပါတယ် အမေရိကန်ရဲ့ တနက် ဈေးကွက်က ကြီးမားရုံနဲ့မကထူးလဲထူးကြတယ် လို့ အစိုးရခန်းစား ရေးသားသူ Akron Krupp က သတင်းစာရှင်းလင်းပွဲမှာ ပြောခဲ့ပါတယ် အမေရိကန် ပြည်တော်စုအတွင်း စာသင်ကျောင်းတွေ နဲ့ လူများ ပြားရှိနေတဲ့ နေရာတွေမှာ တနက်တွေနဲ့ ပစ်ခတ်မှုတွေ တောက်လျှောက်ဆိုသလို ဖြစ်လာခဲ့ပြီးတော့ လူသေဆုံးမှုတွေလ များပြားလာခဲ့တဲ့ နောက်ပိုင်း တနက် ထိန်းချုပ်ရေး ပြောဆိုညှဉ်းပန်းမှုတွေက အမေရိကန် နိုင်ငံရေး လောကမှာ အရေးကြီးတဲ့ ထိတ်တန့်ကိစ္စတစ်ရပ် ဖြစ်လာနေပါတယ်
VOA American တာ မနက်ဖက် မြန်မာဘာသာ အစီအစဉ်တွေကို မနက် 6:00 ကနေပြီးတော့ 9:00 အထိ ဆိုင်းထိုမီတာ 32 kHz 9335 ဆိုင်းထိုမီတာ 40 kHz 9839 ဆိုင်းထိုမီတာ 48 kHz 6153 နဲ့ ဒုတိယနာရီဘက်မှာ ဆိုင်းလက်မီတာ 190 kHz 1505 တို့ကနေ ထုတ်လွှင့်ပေးနေပါတယ် မနက် 7:00 ကနေ 9:00 အထိ ပြန်လည် ထုတ်လွှင့်ချက်ကိုတော့ ဆိုင်းထိုမီတာ 20 25 32 တို့ကနေ ဖမ်းယူနိုင်ပါတယ်
VOA American တန်ကမနက်ခင်းသတင်းတွေကို ဆက်လက်ကြီးညာနေပါတယ် ဂျုံလ၁၂နှစ်က မြန်မာနိုင်ငံခီးစဉ်ကို စတင်ခဲ့တဲ့ ကုလသမဂ္ဂ အတွင်းမှုချုပ်ရဲ့ မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Schreiner Bugnaha တနင်္ဂနွေနေ့က ရခိုင်ပြည်နယ် စစ်တွင်မြို့ကို ရောက်ခဲ့ပြီး တနင်္လာနေ့မှာတော့ မောင်တော်ဒေသတွင်နဲ့ Bangladesh မြန်မာ နယ်စပ် ဒေသကိုပါ တွားရောက်ခဲ့ပါတယ် တနင်္လာနေ့မှာ တောင်ပြိုလက်ဝဲကနေ နှစ်နိုင်ငံ နယ်စပ် ချုပ်ဖြစ်တဲ့ တရားကို တွားရောက်ခဲ့တယ်လို့ အဲ့ဒီဒေသမှာ ဖွင့်နေထားတဲ့ ဒုက္ခသည်ပြန်လည် လက်ခံရေးဆက်ခန်းကို ကြည့်ရှုခဲ့ပါတယ် နယ်နိမိတ် မြန်မာမှာ နေထိုင်သူတွေနဲ့ပါ တွေ့ဆုံခဲ့တာပါ ပန်တော်ပြင်ကျွရကို တွားရောက်ခဲ့ပြီး အင်းရန်ဆုံးရှုံးရသူတွေအတွက်တိစောက်ပေးနေတဲ့ အစီအစဉ်တွေကို ကြည့်ရှုခဲ့တယ်လို့ လှန်ဖိုးခေါင် ရာရီစခန်းကိုလည်း ရဟတ်ရင်နဲ့ လှည့်ကြည့်ခဲ့ပါတယ် မောင်နှောခင်အုပ်ချုပ်ရေးမှုရုံးမှာ အကြမ်းဖက်မှုတွေ အတွင်အသက်ဆုံးရတဲ့ အစ္စလမ်ဘာသာဝင်တွေ ဟိန္ဒူဘာသာဝင်တွေ မျိုးတိုင်းရင်းသားမိသားစုတွေပါ ပါဝင်တဲ့ ရခိုင်ပြည်နယ်တွင် လူမှုအသိုင်းအဝိုင်း 3စုနဲ့ နဲ့ တွေ့ဆုံခဲ့တယ်လို့ မောင်နှောခင်အုပ်ချုပ်ရေးမှုက VOA ကို ပြောပါတယ် Miss Bugnan and Puya Nanjang Hunitanaga, Tawan Shidu Renet, to Jonah Sakonia, Tanin Reniga, Sitrigo, Yawla Gera Pipi, Yakangina Winito, Unibu, Bowen, Suapo, Tawan Shidu Renet, Tresong Gabari, Tabian, Takabian, Muslim Joka, De Sakango, Tao Catalo, Nibon, Toka, De Sakango, Toya, B, Toka, De Renet, Trigarama, Ocha Yungo, Toya Kebi, Ochane, INGO, Puerica, Tawan Shidu Renet, Tresong Gabiro, Miss Bugnan and Puya, Tanila Niyama, Bajango, Piangabari. မြန်မာနိုင်ငံဆိုင်ရာထူးချမ်းပေးပုဂ္ဂိုလ်ဖြစ်ဧပြီလ၂ရက်စတင်တာဝန်ပေးအပ်ခံတဲ့ Miss Bugnaha ဂျုံလ၁၃ရက်နေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ် ဒေါက်တာ ဆန်းစုကြည်နဲ့ တွေ့ခဲ့တယ်လို့ တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောက်အောင်နိုင်နဲ့ ဂျုံ၁၅ရက်နေ့မှာ တွေ့ဆုံပါတယ် မြန်မာနိုင်ငံအခီးစဉ်ပြီးဆုံးလာတဲ့ Miss Bugnaha Bangladesh ကိုခီးဆက်မှာပါ Bangladesh နိုင်ငံ Cox's Bazar ဒေသမှာရှိတဲ့ Rohingya ဒုက္ခသည်တွေကို ကယ်ဆယ်ကူညီဖို့အတွက် အရေးတကြီးလှုံ့ဆော်ကြဖို့ ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ အထူးကိုယ်စားလှယ်တွေကနေ
ဒီကနေ့ပဲသတင်းထုတ်ပြန်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာအန်တိုနီယိုဂူတာရက်စ်နဲ့ကမ္ဘာပံဥက္ကဋ္ဌဂျင်မျောင်းခင်တို့ဟာအခုလာမယ့်ဇွန်လ၁ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆပ်စာဒေသမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုသွားဖို့ရှိတဲ့အကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာပေါ်ပြထားပါတယ်။၃ရက်ကြာခီးစဉ်နဲ့ရောက်လာဖို့စ ဘင်္ဂလားဒေ့ရှ်ပြည်နယ်ဝန်ကြီးအမ်မာမူဟစ်က ကတင်းတော့တွေကိုတင်းနာတွေကပြောခဲ့ပါတယ်အမေရိကန်ဒေါ်လာတန်း400 500လောက်ထောက်ပံ့ကြေးတွေကမ္ဘာပံကပေးသွားလိမ့်မယ်လို့လဲဘင်္ဂလားဒေ့ရှ်ဘဏ္ဍာရေးဝန်ကြီးကခန့်မှန်းတယ်လို့ဆိုပါတယ် ADB လို့ခေါ်တဲ့အာရှဖွံ့ဖြိုးရေးဘဏ္ဍာလည်းရိုညာဒုက္ခသည်ပြည်နယ်ထွန်းအိစီမံကိန်းတစ်ခုကိုလှုပ်ဆောင်မှုသဘောတူထားတဲ့အကြောင်းနဲ့အဲ့ဒီစီမံကိန်းဟာဒေါ်လာတန်း400လောက်ကုန်ကျမှာဖြစ်ပြီးအဲ့ထက်ကတဝက်ကိုချင်းငွေဖြစ်ပေးမယ်လို့လဲဘင်္ဂလားဒေ့ရှ်ဘဏ္ဍာရေးဝန်ကြီးကပြောပါတယ်ရိုညာဆိုတဲ့အသုံးနှုန်းကိုမြန်မာဆိုရကတော့အတိအမှန်မပြုပါဘူးကုလသမဂ္ဂအတွင်းမှုချုပ်မစ္စတာကူဒက်ဆာအရင်တုန်းကလည်းရိုညာဒုက္ခသည်တွေစခန်းတွေကိုရောက်ခဲ့ဘူးပါတယ်ဒါပေမဲ့လည်း UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအနေနဲ့သူရောက်ခဲ့ဘူးတာပါအခုခီးစဉ်ကတော့ကုလသမဂ္ဂအတွင်းမှုချုပ်ဖြစ်ပထမဆုံးချိန်သူရောက်လာမဲ့ခီးစဉ်ဖြစ်ပါလိမ့်မယ်ကမ္ဘာပံဥက္ကဋ္ဌနဲ့ကုလအတွင်းမှုချုပ်တို့ခီးစဉ်တွေ့မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာဘဏ္ဍာရေးဝန်ကြီးတို့နဲ့လည်းတွေ့ဆုံသွားမယ်လို့တန်တမန်တွင်ရက်ွက်တွေကိုကိုးကားပြီးတော့ဘင်္ဂလားဒေ့ရှ်ကလည်းသတင်းတွေမှာဖော်ပြထားပါတယ
်အဖန်စီခဲရန်ဂျာစ်သတင်းသမားဟုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုဂျူလ18ရက်နေ့တနင်္လာနေ့က One World Media အဖွဲ့ကဆုချီးမြှင့်လိုက်တယ်လို့ Society of Publishers in Asia အာရှဒေသရင်းထုတ်ဝေသူများအဖွဲ့ကကိုဝါလုံးအပါအဝင်ရိုက်တာသတင်းသမားတွေကိုဆုချီးမြှင့်ခဲ့ပါတယ် One World Media က2018ခုနှစ်နိုင်ငံတော်ကသတင်းသမားဆုကိုကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုချီးမြှင့်ခဲ့တာဖြစ်ပြီးတော့ဒီဆုဟာဖွံ့ဖြိုးဆဲနိုင်ငံတွေကသတင်းတွေကိုရေးသားဖော်ပြတဲ့နိုင်ငံတကာသတင်းသမားတွေကိုဂုဏ်ပြုတဲ့ဆုဖြစ်ပြီးကမ္ဘာတဝန်းတရားမျှတမှုနဲ့ဒဏ်လူညီမျှရေးမျှတင်ပေးတာနဲ့ယဉ်ကျေးမှုဆန်နားလည်မှုလို့ရှိတဲ့သူတွေကိုဆုချီးမြှင့်တာဖြစ်ပါတယ
်အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းထွာတွေကိုနားဆင်ရမှာပါရှိနေကြီးဥကိုညီကိုပြစ်ခတ်လောက်ကြံမှုမှာဖမ်းဆီးတရားရုံးတင်စစ်ဆေးခံရတဲ့တနက်သမားကြည်လင်းနဲ့ပူပေါင်းကြံစီသူအောင်ဝင်းစော်တို့နှစ်ဦးပေါ်မှာတင်ထားတဲ့ရာဇဝတ်ပြစ်မှုဆွဲချက်အမိန့်အားလုံးနီးပါးကိုရန်ကုန်တိုင်းတရားလွှတ်တော်ကမနေ့ကထပ်မံအတည်ပြုလိုက်ပါတယ်အခုလိုတိုင်းတရားလွှတ်တော်ရဲ့တရားသူကြီးရဲ့ဆုံးဖြတ်ချက်အမိန့်ဟာဥပဒေအတိုင်းရဲရဲဝံ့ဝံ့မှန်မှန်ကန်ကန်ဆောင်ရွက်ခဲ့တာဖြစ်တယ်လို့ကျင်းနဲ့အားရမိကြောင်းနဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးပြန်လည်တက်မှတ်ဖို့ပြုပြင်ပြောင်းလဲရေးအစပြိုးလာပြီလို့ဥကိုညီအကျိုးဆောင်ရှင်နေတွေကကြိုဆိုလိုက်ပါတယ်မဲ့ကျောင်းဆောင်ကိုဆက်ပြီးတော့နားဆင်ပါရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှင်နေကြီးဥကိုညီကိုရန်ကုန်မင်္ဂလာတုံးလေးစိတ်မှာ2018ခုနှစ်ဇန်နဝါရီလကတနက်နေ့ပြစ်ခတ်လောက်ကြံခဲ့သူကြည်လင်းနဲ့သူ့အမှုတွဲတွေကိုမြောက်ပိုင်းခရိုင်တရားရုံးကချမှတ်ထားတဲ့ဆွဲချက်အမိန့်တွေကိုချမှတ်အတည်ပြုကြောင်းရန်ကုန်တိုင်းတရားလွှတ်တော်ကမနေ့ကအပြည့်အစုံဆုံးဖြတ်ချက်ပေးလိုက်တာပါမြောက်ပိုင်းခရိုင်တရားရုံးကတင်ထားတဲ့ဆွဲချက်တွေကတော့တနက်သမားကြည်လင်းကိုလူတက်မှုရာဇသက်ကြီးပုံမှ302နဲ့အပိုက်ခွဲပါအချက်တွေနောက်ပူပေါင်းကြံစီတဲ့အောင်ဝင်းစော်ကိုလည်းရာဇသက်ကြီးပုံမှ302ပါအချက်တွေနဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်ဒီဆွဲချက်တွေအတိုင်းဆက်လက်စစ်ဆေးဖို့ရန်ကုန်တိုင်းတရားလွှတ်တော်တရားသူကြီးဦးအောင်နိုင်ရဲ့အမိန့်ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းဥက္ကိုနီရဲ့အမှုလိုက်တရားလွှတ်တော်ရှေ့နေဦးခင်မောင်ထေကတရားရုံးပြင်ပမှာသတင်းတော့တွေကိုအခုလိုပြောပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့လွှတ်တော်တရားသူကြီးဟာနော်သူရှိမှရောက်လာတဲ့ကိစ္စမှာအမှုမှာပေါ်ပေါက်နေတဲ့တက်တဲ့ခံချက်တွေအတိုင်းသူရဲရဲဝံ့ဝံ့ဆောင်ရွက်သွားတယ်ဘသူမျက်နှာမှမထောက်ဘူးဘသူဘက်မှမလိုက်ဖဲနဲ့ဥပဒေမျက်နှာကိုတစ်ခုပဲကြည့်ပြီးတော့ဆောင်ရွက်လာတဲ့ကိစ္စမျိုးဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ကြိုးစားပါတယ်
ဒါပေမဲ့လည်းအောင်ဝင်းစော်အပေါ်တင်ထားတဲ့နောက်ထပ်ဆွဲချက်တစ်ခုဖြစ်တဲ့လက်နက်ဥပဒေပုံမှန်19ပါအချက်တွေကိုတော့ရန်ကုန်တိုင်းတရားလွှတ်တော်ကပယ်ဖျက်လိုက်ပါတယ်။ဒါနဲ့ပတ်သက်လို့ရှေ့နေဦးခင်မောင်ထေကအခုလိုရှင်းပြပါတယ
်။လက်နက်မှုနဲ့ပတ်သက်ပြီးတော့အောင်ဝင်းစော်ပယ်ဖျက်ပေးလိုက်တယ်။ဘာဖြစ်လို့လဲဆိုတော့ဒီထဲမှာဒါနဲ့ပတ်သက်ပြီးတော့တက်တဲ့ကံအထောက်အထားမရှိဘူးလို့တရားရုံးကသုံးသပ်တွေးရှိတဲ့အတွက်ဒီဟာနဲ့ပတ်သက်ပြီးတော့လွှတ်တော်ကနေပြီးတော့လက်နက်မှုနဲ့ပတ်သက်တဲ့ပုံမှန်ကိုပယ်ဖျက်ပေးလိုက်တယ်။
ဥကိုညီလောက်ကြံခံရမှုမှာပူပေါင်းကြံစီလှုပ်ဆောင်မှုဆိုတဲ့ပုံမှ34နဲ့ဆွဲချက်တင်ခံထားရတဲ့ဇေယျဖြုတ်ကတော့ပြစ်မှုကျူးလွန်သူကိုအားပေးကူညီမှုပုံမှ109နဲ့ပြောင်းလဲပေးလိုက်တယ်လို့ရှေ့နေဥခင်မောင်ထေကပြောပါတယ
်။ကျွန်တော်တို့လည်းကျင့်တတ်တယ်လို့ပဲကျွန်တော်ပြောပြရစီ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့လေးစိတ်မှကြည်လင်းရှိနေတယ်အောင်ဝင်းစော်ရှိနေတယ်ကြည်လင်းအောင်ဝင်းစော်နဲ့ကလွဲလို့ဘယ်သူနဲ့မှအပတ်တဲ့အဆက်ဆက်မလုပ်ဘူး။သူတို့နှစ်ယောက်အတူတူပဲဆိုတာကိုကျွန်တော်ကမြင်သားနေတယ်ဒီပေါ်မှာသူတို့နှစ်ယောက်ကြိုတင်ကြံစီပြီးတော့အကုန်လုံးပူပေါင်းဆောင်ရွက်ခဲ့တဲ့မြင်တဲ့အတွက်သူ34နဲ့ဆွဲချက်တင်ထားတယ်။အလားတူပဲဇေယျဖြုတ်ဟာအမှုမှာပတ်သက်မှုရှိတယ်ဆိုတဲ့အကြောင်းအထောက်အထားတွေတော့ရှိတယ်။သို့တော်ညာလည်းပဲအမှုဖြစ်တဲ့နေရာမှာသူမရှိဘူးနော်။34အရာဆွဲချက်တင်နိုင်တော့တဲ့အနေအထားမှာမရှိဘူး။ဇေယျဖြုတ်ရဲ့အနေအထားဟာနော်ပ
ပြမှုကျူးလွန်တဲ့ကိစ္စမှာသူစိတ်တပိုင်းဖတ်တဲ့ကူညီတယ်ဆိုတဲ့အကြောင်းအရာကြောင့်ဆိုရင်တရားကုန်းနဲ့ဆွဲချက်တင်ရမယ်ဒါလည်းအမှန်ပဲဗျအဝင်းစော်ရဲ့အကိုဖြစ်သူအချုံလွတ်အမခန့်ရရှိထားတဲ့အဝင်းထုံးကိုတော့မူလဆွဲချက်ဖြစ်တဲ့ပြမှုကျူးလွန်သူတွေကိုလွတ်မြောက်ဖို့ကူညီပေးခဲ့တဲ့ပုံမှာနှင်ရဆနစ်နဲ့ပဲဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ် တနက်သမားကြည်လင်းနဲ့အပေါင်းပါအောင်ဝင်းစော်တို့ကသူတို့ပေါ်တင်ထားတဲ့ဆွဲချက်တွေကိုမကျေနပ်တဲ့အတွက်ပြောင်းလဲပြင်ဆင်ဖို့ရန်ကုန်တိုင်းတရားလွှတ်တော်ကိုဦးတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်သူတို့နှုတ်လုံးရဲ့လျှောက်ထားချက်အားလုံးကိုတရားသူကြီးဦးအောင်နိုင်ကပယ်ချခဲ့ပြီးမူလတရားရုံးရဲ့ဆွဲချက်အမိန့်ကိုထပ်မံအတည်ပြုခဲ့တာပါတဖက်မှာလည်းကြည်လင်းအောင်ဝင်းစော်နဲ့ အကိုဖြစ်သူအောင်ဝင်းထွန်းတို့အပေါ်မြောက်ပိုင်းခရိုင်တရားရုံးကချမှတ်ခဲ့တဲ့ဆွဲချက်တွေနဲ့ပတ်သက်လို့လောက်ကျန်ခဲ့ရတဲ့ဥက္ကိုနီရဲ့ဇနီးဒေါ်တင်အေးကပြင်ဆင်ပေးဖို့ရန်ကုန်တိုင်းတရားလွှတ်တော်ကိုရှောက်ထားခဲ့တာကိုလည်းတရားရုံးကပယ်ချခဲ့ပါတယ်။အလားတူတနက်သမားကြည်လင်းကိုအုတ်ခဲနဲ့လိုက်လံပစ်ခတ်ဖမ်းဆီးခဲ့တဲ့အတွက်တနက်ထိမှန်သိဆုံးခဲ့တဲ့အငှားရည်မောင်းကိုန ရှိနေတွေကပြောပါတယ်။ အခုလို တိုင်းတရားရုံးရဲ့ ဆုံးဖြတ်ချက်ကို ကျေနပ်မှုမရှိသူတွေ အနေနဲ့ နောက်တစ်ဆင့် ပြည်ထောင်စု တရားလွှတ်တော်ချုပ်အထိ အယူခံရှောက်ထားနိုင်ပါတယ်။ ဥက္ကဋ္ဌလုံးကြံခံရတဲ့အမှုကို ရုံးတင်စစ်ဆေးနေရာမှာ အချိန်တစ်နှစ်ခွဲကျော်ကြာနေပါပြီ။ တရားလိုပြတက်တဲ့စုစုပေါင်း 80 ကို မြောက်ပိုင်းခရိုင် အထူးတရားရုံးက စစ်ဆေးပြီးတဲ့နောက် ဆွဲချက်အမိန့်တွေကို ချမှတ်ခဲ့တာဖြစ်ပြီး ဒီလဂျွန်လကုန်ပိုင်းမှာ အပြည့်အစုံအမိန့် ချမှတ်ဖို့ရှိတယ်လို့ တရားရုံးနဲ့ နှိစက်တဲ့အတိုင်းဝိုင်းကပြောပါတယ်ရှင်။ အခုဆက်လက်ပြီးတော့အဖန်စီခန်ရိုက်တာသတင်းတောင်နှစ်ဦးရဲ့ယုံကျင်းနောက်ဆုံးအခြေအနေကိုလည်းပြောပြမှာပါ။ကိုပါလုံးနဲ့ကိုကျော်ဆိုးရုနှစ်ဦးရဲ့အမှုကိုမနေ့က22ကြိမ်မြောက်ယုံကျင်းမှာတရားလိုဘက်ကနောက်ဆုံးတက်တေကိုစစ်ဆေးခဲ့တာဖြစ်ပြီးလာမယ့်ဇူလိုင်လ2ရက်နေ့မှာတော့နှစ်ဖက်ရှိနေတွေကစွဲချက်တင်တဲ့မတင်တဲ့ရှောက်လဲချက်ပေးပြီးတော့တရားရုံးကဆုံးဖြတ်ချက်ချမှာပါ။ဒီအကြော
Dizamalaga, a punk and gay, be, search it dinner canyare, righteous, the end of Kuwa Lune, Kujo Sulugo, Danielani, my young old meal banking, and dear young my young to kepi, dear Lubia, that be redega, now some gay upchete, Mugin, tapwe, yemu, then when Mongo, Sisi, get up, chipari, yemu, then when Monga, righteous, the end of Nugo, Sisi, ama, yebegani, pawini duba, Danielani, dear young my semis and drink to ga, the chap that be, ah, longe, Tussu, Jedrigo, made to Guga Jaune, Dilo Guyuraha, Sisi, yashita unine. Mu jungle, Bobby, teaching our tongue, Pija Keraba. Ye mutia kulu, losa muha. Ye re lina boot at the matare. Yamaning a ye less sweba, chedrigo, chop out that chitre. Tita de ha, Yongjia at the dim hope hulu. Rind out no ye shinny, ukemon soga, biobare. Dinne January lagrega, sisigere, dimuha. Chola jo lagabime. A goody, dear lubaka, tati ganga, mapianing ye bulu. Go along, Tanilani, Yongjing Pima, the
end of the group, your body.
ตรุเยลุ่ยตรินเนี่ยปะทะปี้နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အမှန်တိုင်းသိစေချင်တယ်လို့လဲကိုဝါလုံးကပြောပါတယ်ဒါကျွန်တော်တို့ကိုအောင်သပြေစခန်းမှာထိန်းသိမ်းခြင်းမလုပ်ခဲ့ဘူးဆိုပြီးတော့သူတို့ပြောပါတယ်ဒါကတော့ကျွန်တော်တို့ကကျွန်တော်တို့ကိုယ်တိုင်နှစ်ပတ်တိတိစစ်ကြောရေးစခန်းမှာဟိုနေကုန်းနဲ့အများကြီးမိခံခဲ့ရတယ်ရခိုင်ပြည်နယ်ရေးကိစ္စရေးနဲ့
ငယ်ပုဂ္ဂိုလ်ကိုကျွန်တော်သိစေချင်ပါတယ်
။ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ကျေးရွာနာကလူတက်မှုကိုဖော်ထုတ်ဖို့အတွက်စ조사ခဲ့တဲ့ Writers သတင်းတောင်နှစ်ဦးဖြစ်တဲ့အသက်32နှစ်အရွယ်ကိုဝါလုံးနဲ့အသက်28နှစ်အရွယ်ကိုကျော်စိုးဦးတို့ဟာမနေ့ကဒီဇင်ဘာ12ရက်နေ့ပိုင်းမှာရခိုင်ရေးဆွေးနွေးစံနေလက်ဝဲတွေ့မှုနဲ့နိုင်ငံတော်လှည့်ဝတ်ချက်ဥပဒေအရဖမ်းဆီးတရားဆက်ဆိုတာခံနေရတာပါ။ပြီးခဲ့တဲ့လတုန်းကတော့ဒီမှုနဲ့ပတ်သက်ပြီးဒုရဲမှုမိုးရံနိုင်ကက ကိုဝါလုံးနဲ့တွေ့ဆုံမှုအထက်ရရှိနိုင်လင်းကအမိန့်ပေးခဲ့ပြီးသတင်းတောက်တွေကိုထောင်ချောက်ဆင်ဖမ်းမှုလုပ်ခဲ့တာဖြစ်ကြောင်းထွက်ဆိုခဲ့တာပါဒါကိုရဲရရှိနိုင်လင်းကမဟုတ်မှန်ကြောင်းငြင်းဆိုခဲ့တဲ့အတွက်သူရဲမှုမိုးရံနိုင်ဟာတရားရုံးထွက်ဆိုပြီးမှပဲရဲစီကန်းချုပ်ဖောက်မှုနဲ့ထောင်နှံတနှစ်ကြာခံခဲ့ရပါတယ်အမှုမှာကျန်လူပြတ်တဲ့နှစ်ဆန်ငါးဦးရှိတဲ့ထက်က ye mu chok ka tadin sa shin nu bwa ma pyo ke ba de tat de thwat pho ma la yauk khe de du tat che chin maung nin ko tyin lu bak ka tru ye tat de phin ne phe sha khe de lo tadin taw nu ye shin ni u tan so aung ga pyo ba de tyin lu pya tat de 25 u re ka tat che ji chin maung nin a pa win 3 u ko phe sha khe de twet chan tat de 22 u re ma tadin la ni ka tya yong ma thwat so de ye mu tin win maung ha naw song tat de phit ba de tat de a long ye thwat so che twet ya bi mo Lame Jalila Nayani Maro. A mugu, sweat dented matente. Napeshini, shall legit baby in. Diaum dia du gigani, some pitcher charoma pipari. Righteous the end down here pite, go alone, go joso urugo. Juna sashi and nimabe. One wall media apuega. Natal sashi kunedre. Nanganaga the endama sugo, chine like the loo. Society of Publishers in Asia. Sopa apuega le. Lulu wensamu the endama sugo, chine and gebari.
Talking to the Bashi, Metagi Maro, Nimanang and Madamaka, Inijin, Tainangan, Nezama, Yeve Doka, John Duniari, Chinurigu, Jamaba, John Lass, Goye, Digani Haro, Nangan or Diming and Boku, Duan San Suji, Kuneset, Donimia, Muni Pibari, Duye, Muni Puerigu, Uyopane, Asha, Nangan, the Churuma, Jimba Gejabari, Duan San Suji, Insigniari, a cat carry, John Lan, Nangbazi, Jangule, Sudan, Bige Jaraba.
အကြောင်းဆုံးကတော့ကိုညံဝင်းအောင်ကစူးစီးတင်ပြမှာပါရှင်။အန်အေလီပါရီဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ရဲ့93မြောက်မွေးနေ့အကျိုးပွဲတွေကိုနိုင်ငံတကာရောက်မြန်မာတွေကစူပေါင်းကျင်းပကြရမှာပြည်ထောင်နိုင်ငံမှာတော့ဝေ့စတန်ဝေ့ဒေါအောင်ဆန်းစုကြည်အဖွဲ့ကဦးဆောင်ပြီး UK ရောက်မြန်မာတွေကဇွန်လ16ရက်ပြီးခဲ့တဲ့စနေနေ့ နနမျိုးကဒေါ်အောင်ဆန်းစုကြည်မွေးနေ့ဝယ်အခမ်းအနားကိုဒေါ်စုရဲ့တားငယ် Kim Harris ကကိုထိန်လင်းကိုတိုင်တက်ရောက်ပါတယ်။သူကဒေါ်စုကိုစားမွေးနေ့ကိတ်ကိုခွဲပေးပြီးကျေးဇူးတင်စကားပြောခဲ့ကြောင်းဘီလတ်အတန်အဖွဲ့တာဝန်ခံကိုမင်းဟင်းက VOE ကိုပြောပါတယ
်။အမေကမွေးနေ့ကိုကျွန်တော်လုပ်ပြီးပြတာတော့ဒီကနေ့ကသူ့ရဲ့မွေးနေ့အပြီးနောက်ပိုင်းတောက်လျှောက်မှာမေစုက International TV ဆိုင်ရာ Press ဟိုဘောတရားပေးမှုတွေရှိလာတယ်။အခက်အခဲတွေအများကြီးရှိလာတယ်။နောက်ငြင်းငြင်းအလုပ်တွေအများကြီးရှိလာတယ်။နောက်ကျန်တဲ့နိုင်ငံရေးအခြေအနေတွေကြောင့်စီးပွားရေးတွေနည်းနည်းကျွရင်းလာတယ်။အဲ့လိုအခြေအနေကြောင့်ကျွန်တော်တို့ဟိုမွေးနေ့ပွဲတစ်ခုလုပ်ပေးချင်တာပေါ့နော်။အဓိကတော့မေစုရဲ့ဒီလိုမျိုးခက်ခဲနေတဲ့ဒီအချိန်အတိုင်းတာအတွင်းမှာကျွန်တော်တို့သူ့ကိုနည်းနည်းပျော်ရွှင်စေချင်တယ်၊သူ့ကိုအောင်မြင်စေချင်တယ်၊သူလုပ်နေတဲ့ဥစ္စာတွေကကျွန်တော်တို့တသားတည်းရှိတယ်၊ကျွန်တော်တို့နားလေတယ်၊ကျွန်တော်တို့တွေသူ့ရဲ့အနောက်မှာအမြဲတမ်းရှိတယ်ဆိုတဲ့ဥစ္စာကိုလည်းပြချင်တယ်ပေါ့။အဲ့ဒီအတွက်ဒီပွဲလေးကို organize လုပ်ခဲ့တာပေါ့။
ဒေါ်ဆန်းစုကြည်မွေးနေ့ပွဲဟာဇွန်လ19ရက်နေ့ဖြစ်ပေမဲ့နိုင်ငံခြားရောက်မြန်မာတွေရဲ့အလို့အားရက်နဲ့တိုက်ဆိုင်ပြီးကျင်းပကြတာဖြစ်တယ်လို့ဆိုပါတယ်။အလားတူဒေါ်စုမွေးနေ့အကြိုပွဲကိုဇွန်လ18ရက်တနင်္ဂနွေနေ့တုန်းကနော်ဝေနိုင်ငံဖရိုလန်မြို့မှာမြန်မာမိသားစုတွေစုပေါင်းကျင်းပခဲ့ကြပါတယ်။အဲ့ဒီပွဲမှာနော်ဝေနိုင်ငံကိုခေတ္တရောက်ရှိနေကြတဲ့အဆိုတော်စောဖိုးကကချစ်ကြပါညီညာရေးဆိုတဲ့ဂီတပွဲလေးကျင်းပခဲ့ပြီးဒေါ်ဆန်းစုကြည်မွေးနေ့ကိုဂုဏ်ပြုခဲ့တယ်လို့မြန်မာလူမှုဘဝတိုးမြင့်ရေးအဖွဲ့တာဝန်ခံဘူကြီးဟောင်းနေမျိုးစဉ်ကဒေါ်ဆန်းစုကြည်မွေးနေ့ပွဲအထိမ်းအမှတ်စကားပြောကြားသွားပါတယ်
။အချင်းချင်းပြောရရင်ဒေါ်ဆန်းစုကြည်ရဲ့ဘာတိသောဘောတော်လူအနေဖြင့်ဆောင်ရွက်မှုတွေဟာအတိုင်းအတာတစ်ခုထိအောင်မြင်လာပါတယ်။ကဘာအလည်းမျိုးထိုးစရာဖြစ်တဲ့ရထိုင်းရေးအပေါ်ဝင်လက်နက်ကန်ဝိစေပိစ္ဆာတွေဖြည့်ဆင်းဖို့ကြံရှိနေတဲ့မှာကဘာပြည်တွင်တိဆောက်ရေးကဏ္ဍတွေဟာအရှိန်အဟုန်နဲ့သွားလာနေပါတယ်။အခုဆိုရင်မြန်မာဆက်သွယ်ရေးတွေရင်းနှီးမြှုပ်နှံမှုတွေကျွန်တော်တို့တိုင်းပြည်ထဲမှာကြည်ကြဲကြက်ကြက်စိတ်ဝင်စားမှုတည်ဆောက်မှုတွေရရှိနေပါတယ်
အာရှကဂျပန်နိုင်ငံမှာတော့ဒေါ်ဆန်းစုကြည်ရဲ့83နှစ်မြောက်မွေးနေ့ပွဲအတွက်ရည်စူးပြီးတိုကျိုမြို့တာကနာရူဘာဘာ Big Box Shake ကွက်လတ်မှာစရုတီသာအလှူဒါန်းလုပ်ကြသလိုမွေးနေ့အကြိုဆူတောင်းသခြင်းတွေဆိုခဲ့ကြပါတယ်
ဒီနေ့လက်တွေ့မှာအာနာရှင်စနစ်ကကြောက်ဆုံးခွေပြောက်သွားတာမဟုတ်သေးဘူးဆက်ပြီးတော့ရှိနေတဲ့ရှိပါတယ်ဒါကိုကျွန်တော်တို့ယုံကြည်တဲ့ခေါင်းဆောင်နဲ့ကျွန်တော်တို့ယုံကြည်တဲ့လုပ်ဖော်ကိုင်ဖက်တရားနေပြီးတော့ကျွန်တော်တို့ရဲ့ခေါင်းဆောင်တော်ဆန်းစုကြီးရဲ့မွေးလေးဖွေရနေပြီးတော့ဒီမနက်ကမှာပေါ့လေဟိုဒါစစ်အုပ်စုဟိုစစ်အာနာရှင်စနစ်လုံးဝကြောင်းလဲသွားတဲ့အထိကိုခေါင်းဆ
93နှစ်မြောက်ဒေါ်ဆန်းစုကြည်မွေးနေ့ပွဲတွေကိုအမေရိကန်ပြည်ထောင်စုပြည်နယ်တချို့မှာလည်းကျင်းပမယ်လို့သိရပါတယ်ခင်ဗျာ
။ကုညံဝင်းအောင်ပါရှင်။ကျမတို့အခုဒီမြန်မာနိုင်ငံကမကွေးတိုင်းရခိုင်နဲ့မွန်ပြည်နယ်တွေမှာရေဘေးဒုက္ခကြီးကြီးမားမားကြုံတွေ့နေရပါတယ်။မွန်ပြည်နယ်မှာဆိုရင်အနှစ်40ကျော်အတွင်းမကြုံဘူးတဲ့အဆိုးဝါးဆုံးရေဘေးဒုက္ခကြုံတွေ့နေရတဲ့အကြောင်းဒေသခံတွေကပြောပါတယ်။ဒီလိုအခြေအနေနဲ့ပတ်သက်ပြီးတော့လည်းရန်ကုန်မှာရှိတဲ့ American တန်ယုံကနေပြီးတော့အသက်အိုးအိမ်ဒီပစ္စည်းဆုံးရှုံးခဲ့ရတဲ့မိသားစုတွေနဲ့ညီတူထတ်တူထမ်းမြဝန်းနေကြောင်းကြေညာချက်ကလည်းမနေ့ကထုတ်ပြန်ထားပါတယ်ရှင်။အလားတူကျမတို့ဒီအိမ်ကြီးချင်းထိုင်းနိုင်ငံမဲဆောက်မြို့ရဲ့မြောက်ဖက်65ကီလိုမီတာလောက်မှာရှိတဲ့မေလဒုက္ခသည်စခန်းမှာဂျွန်လ18နေ့ကတောင်ကြီးတက်လာတဲ့အတွက်လေဒုက္ခသည်တွေရဲ့အိန္ဒိယကျော်ရေနှစ်ပျက်စီးဆုံးရှုံးခဲ့ရတာတွေနဲ့ပတ်သက်လို့ VOE မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်ကအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့လူဦးရေ4000ကျော် 5000 နီးပါးခိုလုံနေတဲ့မေလဒုက္ခသည်စခန်းမှာမိုးများပြီးတောင်ကြီးတက်လာတဲ့အတွက်အိမ်အလုံးပေါင်း100ကျော်ရေနှစ်မြုပ်ခဲ့ပြီးပျက်စီးခဲ့တယ်လို့အစားအသောက်ရိက္ခာတွေအသုံးဆောင်ပစ္စည်းတွေလည်းပျက်စီးကုန်ပြီးရေထဲမျောပါသွားခဲ့ကြောင်းကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ်
။ကျွန်မရဲ့ဒီရေကြီးတဲ့ချိန်မှာအိမ်အလုံးကို100နဲ့နှလုံးမြုပ်သွားတယ်လေ
။
ပစ္စည်းတွေပါရအကုန်လုံးပါလာပဲ။အဲဒီဥဒေခွေဒီခုံလို့ပါလာတယ်။ဟိုနေဥဒေပါတော့မျောလာပါတော့
။ဟုတ်ကဲ့။
ဒီကတော့မမျောတော့ဘူး။ပြစ်စီတော့ပြစ်စီအချွေရံတော့ပြစ်စီတော့။အကြည့်ဘူးလေကြည့်ဘူးလေဒါပေမဲ့ဒီလောက်တော့ဟိုနေရတယ်လေ။တောင်းရကြပါအဲ့ဒီဆက်ရတာပဲလေရေးကြတာပဲ
။ရေဘေးတန်ခံခဲ့ရတဲ့ဒုက္ခတွေတွေနဲ့ပတ်သက်ပြီးတော့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတော့အကူအညီပေးရေးလှုပ်ဆောင်နေတယ်လို့လည်းဆိုပါတယ်။အရင်မြန်မာအစ်စ်ဆိုရလက်ထက်ကဖိနှိပ်မှုတွေကြောင့်ဖက်ပြေးတိမ်းရှောင်ခဲ့ကြရတဲ့တိုင်းရင်းသားဒုက္ခသည်တွေကိုထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း၉ခုမှာထိုင်းဆိုရကခေါလုံွင့်ပေးထားတာဖြစ်ပါတယ်။အဲ့ဒီဒုက္ခသည်စခန်း၉ခုထဲမှာကရင်ီဒုက္ခသည်စခန်း၂ခုလည်းပါဝင်တာပါ။ကရင်ီဒုက္ခသည်စခန်း၂ခုမှာတော့ဒုက္ခသည်ပေါင်း13000ကျော်ခေါလုံနေထိုင်နေကြတာဖြစ်ပြီးကျန်တဲ့ကရင်ဒုက္ခသည်စခန်းတွေမှာခေါလုံနေတဲ့ဒုက္ခသည်တွေအားလုံးပေါင်းမယ်ဆိုရင်တော့ထိုင်းမြန်မာနယ်စပ်ကစခန်းတွေမှာဒုက္ခသည်3000နီးပါးလောက်ခိုလုံနေထိုင်နေကြတာဖြစ်ပါတယ်။ဒီရင်ဒုက္ခသည်စခန်းတွေကတော့မေလ၊မေလဦး၊မေရာမို၊ခန်ဟင်၊ဗန်းတုံရန်၊နိုဘို၊အုံဖန်စတဲ့ဒုက္ခသည်စခန်းတွေအနက်မေလဒုက္ခသည်စခန်းကတော့အကြီးဆုံးဒုက္ခသည်စခန်းလည်းဖြစ်ပါတယ်ရှင်။
မနက်ခင်းဟာဥရုယာတိဖောက်ပြန်မှုတွေကိုနေ့စဉ်နဲ့တိုင်းစိုးရွားစွာခံနေရပါတယ်။အခုနှစ်မိုးရင်းကာလမှာလည်းပြည်내တိုင်းဒေသကြီးတော်များများမှာမိုးပြင်းထန်ပြီးရေကြီးတာတွေစိုးစိုးရွားရွားဖြစ်နေတဲ့အတွက်ပြည်သူအများအပြားအတိတ်ဒုက္ခရောက်နေကြရတယ်လို့ကော်ပဲသီးနဲ့အများအပြားလည်းပျက်စီးပါတယ်။ယာတိဥရုဖောက်ပြန်မှုကိုဓာတ်ရက်အကျိုးသက်ရောက်စေတဲ့တစ်တော့ပြုံးတိမှုကိုဘယ်လိုဟန်တားကြမလဲဆိုတဲ့သောတာရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရက်လည်လံအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးလိုသူတွေဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုဆွေးနွေးချင်တာကိုလိုရင်းတူရှင်းပြောဆိုရေးသားပြီးအတန်ဖိုင်နဲ့ဖြစ်ဖြစ်စာသားနဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-239-382-999လေး၊ email လိပ်စာက burmese@voanews.com ၊ Facebook စာမျက်နှာက VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ။
အင်္ဂါနေ့နဲ့ခင်ဗျာမြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။ဒါပြင်ကျမတို့ရဲ့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းနိုင်ဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
မျိုးကဘုဆိုရင်မျိုးကိုတချို့ကမျိုးဆိုပြီးတော့မျိုးပေါင်းမျိုးတန်းဆိုပြီးတော့ရောင်းကြတာတွေနေဒီမှာတွေ့ကြအဲ့မဲ့အဲ့ကောမျိုးကမျိုးသားအားလည်းသူကလည်းအယောနှောပုံစံ
ဒါကတော့မြမလေယာစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်လာဖို့တုံ့တက်ဆွေးနွေးထားတဲ့စီးပွားရေးကဏ္ဍကိုထုတ်လင်းတဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့သုတဆုံတဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတ်ရှုကိုမူရင်းအပေါ်မပြတ်ဒေါ်လာလာတန်းကကောက်နှုတ်တင်ပြမှာပါရှင်
။ပထမအဆုံးဇွန်လ19ရက်နေ့ထုတ်တဲ့ Asia Times တင်စာမှာတရုတ်ကမြန်မာနိုင်ငံမှာအငင်းပွားဖို့ရဖြစ်နေတဲ့မြစ်ဆုံရေကတာစီမံကိန်းကိုပြန်ဆလုပ်တဲ့ဆန္ဒရှိတယ်ဆိုတဲ့ကောင်းကြီးနဲ့ပတ်တုစင်နဲ့ရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။တရုတ်စိုးရရဲ့အာဘတ်ဘိုင်းဖြစ်တဲ့ Global Times ရဲ့ဇွန်လ14ရက်နေ့ထုတ်ဆောင်းပါးကိုထောက်ပြပြီး2017စက်တင်ဘာလကဆိုင်းငံ့ခဲ့တဲ့အမေရိကန်ဒေါ်လာ 3.6 ဘီလီယံစီမံကိန်းဟာတိတောဧရိယာစတူယန်ကီလိုမီတာ600ခန့်ကိုရေလွှမ်းနိုင်ပြီးထွက်မဲ့လက်စစ်တပ်အား90ရာခိုင်နှုန်းကိုတရုတ်ကိုရောင်းချဖို့ရထားတာဖြစ်တယ်။ထိုစဉ်သမရဦးသိန်းစိန်ကပြည်သူတွေရဲ့ဆန္ဒအလျောက်ခုလိုစီမံကိန်းကိုရပ်ဆိုင်းလိုက်တာဖြစ်တယ်လို့ဆိုပါတယ်။ Global Times သတင်းစာမှာဒီဟီကာတာစီမံကိန်းဟာတရုတ်နဲ့မြန်မာကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုအရသဘောတူခဲ့တာဖြစ်ပြီးအရေးမယားမတိကျဖြစ်နေတဲ့မြန်မာနိုင်ငံရဲ့စီးပွားရေး policy နဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုတွေရှိနေတာကြောင့်ခုလိုအချိန်ကြာကြာဆိုင်းငံ့ထားခြင်းဟာမြန်မာနိုင်ငံမှာယင်းနည်းမျိုးနံရှင်တွေရဲ့ယုံကြည်မှုကိုကျဆင်းစေတယ်လို့ပေါ်ပြထားတာဖြစ်ပါတယ်။ဒါပေမဲ့ဒီစီမံကိန်းနဲ့ပတ်သက်လို့လူထုရဲ့သဘောထားမြင်ဟာခက်ခဲရှုပ်ထွေးနေတာကြောင့်မြစ်ဆုံမကြခင်မှာဆလိမ့်မယ်ဆိုတဲ့သတင်းတူထွက်လာဖို့မျှော်လင့်ရမယ်ဆိုတာကတော့ရက်တွေမကြဘူးဆိုတာ Global Times မှာဝန်ခံထားတာလည်းတွေ့ရတဲ့အကြောင်းဆောင်းပါးရှင် Battle Liner ကထောက်ပြထားပါတယ်။ဒါပေမဲ့တရုတ်ကဒီဆိုင်းငံ့ထားတဲ့ပြည်စုံစီမံကိန်းနဲ့ပတ်သက်လို့မြန်မာဘက်ကစကားဆက်ပြောနေမှာဖြစ်ပြီးနိုင်ငံကကျူးတူပူးပေါင်းဆောင်ရွက်မှုဗျူဟာကိုအခြေခံကဒီစီမံကိန်းပြန်စတင်နိုင်ဖို့လက်တွေကျတဲ့ဤတွေကိုလည်းကြိုးစားရှာဖွေသွားမှာဖြစ်တယ်လို့ Global Times ဆောင်းပါးမှာဖော်ပြချက်ကိုလည်းဆောင်းပါးရှင်ကထောက်ပြရေးသားထားပါတယ်။တရုတ်ကမြစ်ဆုံစီမံကိန်းကိုပြန်ဆဖို့အခုချိန်မှာပြောရတဲ့အကြောင်းရင်းတဲတဲကွဲကွဲမသိရပေမယ့်မြန်မာလူထုအများစုကတော့ဒီစီမံကိန်းပြန်ဆဖို့ကိုမနှစ်သက်ကြဘူးဆိုတာကိုလည်းတရုတ်ကကောက်ကောင်းကြီးသဘောပေါက်ထားတဲ့အကြောင်းလည်းဆောင်းပါးရှင်ကရေးသားထားပါတယ်။စီမံကိန်းပြန်ဆဖို့ကြိုးပမ်းမှုမှန်မြတ်ဟာလေမြန်မာနိုင်ငံမှာတရုတ်ဆန့်ကျင်တဲ့ကံကွက်မှုတွေကိုပေါ်ပေါက်စီမံဖြစ်တဲ့အတွက်2017ကစလို့တရုတ်ရဲ့ထွန်းမှုမှုကြာစင်းနေတဲ့မြန်မာနိုင်ငံမှာဒီအခြေအနေမျိုးကိုတရုတ်ကမြင်လို့မှမဟုတ်တဲ့အကြောင်းလေးရေးသားထားပါတယ်။ဒါကြောင့်ဖြစ်နိုင်တာကဓာတ်ထည့်ဖို့အရေးကြီးတဲ့စီမံကိန်းတွေမြန်မာအစိုးရဘက်ကလိုက်ရောမှုပေးနိုင်အောင်လို့ပုံမဖိအားပေးဖို့တရုတ်အနေနဲ့နှစ်စုံဆိုတဲ့စံနှစ်ဓာတ်ကိုမြန်မာအပေါ်မိုးထားလို့တဲ့ဆန္ဒရှိတာတွေ့ရတဲ့အကြောင်းအဲ့ဒီအရေးကြီးတဲ့စီမံကိန်းကတော့ဘင်္ဂလားပင်လယ်အော်ရှိကြောက်ဖြူရေနဲ့စီမံကိန်းပဲဖြစ်ပြီးဒီစီမံကိန်းနဲ့ပတ်သက်လို့လေမြန်မာနိုင်ငံသားတွေနေနဲ့တရုတ်ကိုပေးဖို့သိပ်ပွေကြကြပေးမယ်လို့လေမြန်မာမြောက်ပိုင်းရဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်မှုကြီးမားစေမယ့်မြစ်ဆုံစီမံကိန်းနောက်တော့ကန့်ကွက်မှုသိပ်မရှိတာတွေ့ရတဲ့အကြောင်းဆောင်းပါရှင်မြန်မာအရေးတုံးသက်သူဘတ်တလ်လင်နာကရေးသားထားပါတယ်ဆက်လက်ပြီး The Daily Star သတင်းစာမှာမြန်မာနိုင်ငံကအနိုင်ဆုံးစံတွေကိုပြည့်မီခြင်းမရှိဘူးဆိုတဲ့ခေါင်းကြီးနဲ့ကုလသမဂ္ဂလူ့ခွင့်ဆိုင်ရာမဟာမင်းကြီးဇာအစ်အယ်ဟူစိန်ကနေ့လာနေ့ကပြောခဲ့တဲ့အကြောင်းအစချီရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။ မြန်မာနိုင်ငံဟာရိုဟင်ဂျာတွေပေါ်အကြမ်းဖက်မှုကိုစုံစမ်းစစ်ဆေးရမှာနဲ့ပြစ်မှုထင်ရှားသူတွေကိုဖြစ်ပေးရေးယူရမှာအနေဆုံးစင်ကိုဆောင်ရွက်ပေးနိုင်ခြင်းမရှိသေးဘူးလို့38ကြိမ်မြောက်လူခွေးကောင်စီမှအင်္ဂါနေ့ကမဟာမင်းကြီးကပြောကြားခဲ့တာဖြစ်ပါတယ်။ဒါအပြင်ပြည်ပခဖြစ်ပေါ်ရာဒေသတွေမှာလူခွေးကိုရေရှည်စောင့်ကြည့်အကဲခတ်မှုစနစ်မရှိဘဲနဲ့တော့ဒုက္ခတွေပေကိုနေရရင်ပြန်မပို့တင်ကြောင်းနဲ့သူကပြောခဲ့ပါတယ်။ပြီးခဲ့တဲ့ဩဂုတ်လကရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ကနှိတ်ခုတ်ခဲ့ခြင်းပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်9သိန်းကျော်ရှိရမှာကုလသမဂ္ဂကစောစောပိုင်းကဒါဟာလူမျိုးစုရှင်းလင်းဖယ်ရှားမှုဖြစ်ပြီးဖက်စာအုပ်တွေမှာနမူနာအဖြစ်ဖော်ပြတင်တဲ့အကြမ်းဖက်မှုလို့တင်စားပြောခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့တခြားအထောက်အကူပေးဌာနတွေကိုဘင်္ဂလားဒေ့ရှ်ကဝင်ကွင်းပေးခဲ့တဲ့အတွက်လည်းမဟာမင်းကြီးကချီးကျူးလိုက်ပေမဲ့ဘင်္ဂလားဒေ့ရှ်ကိုယ်တိုင်ကတော့သူနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေကိုစုံစမ်းစစ်ဆေးနိုင်ဖို့တက်ဆိုင်ရာကုလသမဂ္ဂတာဝန်ခံတွေကိုလာရောက်ခွင့်ပေးဖို့တောင်းဆိုထားတဲ့ဆယ်ကြိမ်ကျော်ကိုတော့လာရောက်ခွင့်မပေးတဲ့အတွက်ဘင်္ဂလားဒေ့ရှ်ကိုယ်တိုင်နဲ့ကုလူအဖွဲ့အစည်းရဲ့လွတ်လပ်ခွင့်ကိုချင်းမြောင်းဖို့မလုပ်သင့်ကြောင်းနဲ့ဒုံကျုံရေးတပ်တွေရဲ့ဥပဒေမဲ့တပ်ဖြတ်မှုဆွတ်ဆွဲချက်တွေကိုလည်းဖြေရှင်းရမှာပုံမူပါဝင်ဆောင်ရွက်တင့်တဲ့အကြောင်းလူခွေမဟာမင်းကြီးကဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းတဲ့အကြောင်း The Daily Star သတင်းစာမှာဖော်ပြထားပါလိမ့်ရှင်
။အခုဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လှလတန်းကတင်ဆက်မှာပ
ါ။ဒီနေ့မိနစ်တွေကျင်းပြမယ့် idiom အသုံးကတော့
Get off my back
ဖြစ်ပါလိမ့်။ဒီအသုံးက on my back ဆိုတဲ့အသုံးနဲ့ဆက်ဆံနေတယ်လို့ဆိုရမှာပါ on my back ကတော့မပြတ်ဆက်ခိုင်းနေတယ်အလိုမပေးဘူးနားကိုညှိနေအောင်ပြောနေတယ်တစ်ချက်ကလေးမှအနားမပေးဘူးဆိုရင်ဒီအသုံးကိုညှိညွန်းပြောလို့ရပါတယ်အဲ့လိုအခြေအနေမျိုးမှာကိုကဒီမခံနိုင်တော့ဘူးကျွန်တော်ကိုထပ်ပြီးမခိုင်းပါနဲ့တော့ကျွန်တော်ကိုထပ်ပြီးလာမပြောပါနဲ့တော့နားညှိလာပြီဆိုရင်ဘယ်လိုပြောမလဲ
get off my back
လို့ပြောလို့ရပါတယ်စာလုံးပေါင်းက get getOF off, get off ကစီမှာ MY my ကျွန်ုပ်ဤ BACK back ကတော့ကြောဆိုတော့ကျွန်ုပ်ဤကြောပေါ်ကစီမှာပေါ့ရှင်။ idiom တွေကတော့ကျမတို့မြန်မာစကားရလာပြီးအပူမင်းမတိုက်နဲ့တော့တော်တော့ထမပြောနဲ့တော့ထမခိုင်းနဲ့တော့ဆိုတဲ့သဘောပါ။ဒီနေရာမှာသတိပေးလိုတာကတော့ခုတ်တင်ငယ်ချင်းကကိုယ့်ကိုနားပူနေတယ်ဆိုရင်လေ get off my back လို့ပြောလို့ရပြီမဲ့ကိုယ့်ဆရာသမားကကိုယ့်ကိုပြောရင်တော့နည်းနည်းတော့ရိုင်းရကြမှာမို့စိတ်ထဲကသာပြောရင်ပြောအတန်တော့မထွက်စီဘူးသတိထားပေါ့ရှင်ယင်တီးရလဲရောက်တယ်လို့ဆိုနိုင်ပါလေဒီသုံးနဲ့ပတ်သက်လို့ George Crew ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Sometimes I want to tell my boss to get off my back I want him to stop criticizing me and making too many demands However I dare not say this to himas he'll sure be angry
တခါတလေကျွန်တော်ဆရာသမားကိုပြောပြစ်လိုက်ခြင်းနည်းတော်ပါတော့ဗျာလို့ကျွန်တော်ကိုဝေဖန်တာအလုပ်တီးမတမ်းဆခိုင်းတာကိုပေါ့ဒါပေမဲ့လို့လေအဲ့လိုပြောရင်သူစိတ်ဆိုးမှတည်ကြတော့ကျွန်တော်မပြောရဲဘူးဗျာလို့အထိပ္ပာယ်ရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Sometimes I want to tell my boss to get off my backI want him to stop criticizing me and making too many demands. However, I dare not say this to him as he'll sure be angry.
Nani de dobaro se makai man ne do soin belu pyo mle.
Get off my back.
Lu pyo lu ya ba de. Era ga do degree minute twe tin pya ke de idiom atou me phit ba de.
Nenake English sa tin gan sa phit de American 3 English sa season goVOA မြန်မာပိုင်းရုပ်တံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တိုင်းမှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရှင်။အခုတော့စီးပွားရေးကဏ္ဍကိုဆက်လက်တင်ဆက်မှာပါ။မြမလေယာစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်ရေးဘာတွေပြုပြင်ပြောင်းလဲဖို့လိုအပ်နေသလဲဆိုတာကိုလဲပိုင်ရှင်တဦးဖြစ်တဲ့ဦးသိန်းစောနဲ့ဆွေးနွေးထားတဲ့အပိုင်းနှစ်ကိုကိုဇော်ဝင်းလိုင်ကဆက်ပြီးတော့တင်ပြမှာပါရှင်။
အဲ့တော့ဆိုတော့ကိုသိန်းစောပြောတဲ့ဟိုအချက်နှစ်ချက်ပေါ့နော်အဓိကအကြဆုံးအချက်နှစ်ချက်ကဒီအထွတ်နှုန်းမြင့်တင်ဖို့နဲ့ဒီထိုးလို့မှုကြားစိတ်တက်တအောင်လုပ်ဖို့ဆိုလို့ရှိရင်ကျွန်တော်တခုချင်းစီကိုပြန်သုံးသပ်မယ်ဆိုလို့ရှိရင်ဒီကျွန်တော်ဆိုတော့ပြောတဲ့ဒီမြေစည်းလွှာ ထင်းထင်းရေးဆိုတာကတော့ဒါအလိုလိုသူကနေသူနားလည်ပြီးသားဖြစ်ရမယ်အနေထားမျိုးပေါ့နော်လယ်သမားတွေလည်းဆက်လာတောင်းသူတွေသူတို့လည်းသိကြမှာပဲလေဆိုတော့ဒီအထွတ်နှုန်းတိုးလာအောင်ကျွန်တော်တို့အဓိကဘာတွေလှုပ်ဆောင်ဖို့လိုမလဲ
အဲအထွတ်နှုန်းကိစ္စကတော့ကျွန်တော်တို့အဓိကကတော့မျိုးပြဿနာမျိုးကအခုဆိုရင်မျိုးကိုတချို့ကမျိုးဆိုပြီးတော့မျိုးတော့မျိုးတန်းဆိုပြီးတော့ရောင်းကြတာတွေနေဒီမှာတွေ့ကြတယ်ဒါပေမဲ့အဲ့တော့မျိုးကမျိုးသားကလည်းသူကလည်းအယောနောပုံစံမျိုးတွေနဲ့ဒီလိုပဲရောင်းတော့လယ်သမားကလည်းဟိုအစလိုဘယ်လိုပါမလဲဆိုတော့တက်နဲ့တခါလေးရိတ်ပြီးတော့တခါလေးခြွေလိုက်ရတာဟုတ်ခုကတက်နေပြီဟိုတက်ပြီးလည်းငှားပြီးတော့ယူရီခြွေလိုက်ရတဲ့အတွက်ကိုမျိုးကောင်းမျိုးနဲ့အနှံကောင်းတွေကိုသူကရွေးချိန်လည်းတိတ်မရှိတော့မရှိတော့အဲ့ရနေဒီမှာနေမျိုးကောင်းမျိုးတန်းရောင်းနေဆိုတော့အဲ့ဒါကြီးဝယ်သုံးကြဒါလည်းထင်တယ်လို့ကြီးမျိုးကောင်းမျိုးတန်းလည်းမဟုတ်ဘူးခင်ဗျာဒီလိုပဲအယောနောနေနဲ့အလုံးနေကြတာအဲ့တော့အစိုးရအနေနဲ့ကမျိုးကောင်းမျိုးတန်းကိုဟိုဒီစနစ်မှန်မှန်နဲ့တကယ်ကိုတွက်ချက်ထားတဲ့မျိုးကောင်းမျိုးတန်းထုတ်ထုတ်ထားတဲ့မျိုးကောင်းမျိုးတန်းတွေကိုလက်သမားတွေလည်းတဲ့ကိုကျွန်တော်အမြင်တော့အဲဒီနှုတ်သက်သာစွာနဲ့ခံယူရောက်ချပေးသေးတယ်။နောက်ပြီးတော့သူကိုယ်နိုင်ကလည်းဦးပြီးဦးဆောင်လုပ်ပေးပြီးတော့လုပ်ပေးသေးတယ်။အဲဒီတော့ပုဂ္ဂလိကလည်းတဲ့အနေကြီးတွားမယ်ဆိုရင်တော့လက်သမားကအဲဈေးကြီးပေးပြီးဝယ်ပြီးမှမျိုးစေ့ကိုတွားမယ်အနေအထားမျိုးပဲဖြစ်နေအောင်ပါပဲကျွန်တော်အမြင်ရတော့လေ
။ဒါဆိုရင်အစိုးရဘက်ကရောဘယ်လိုပံ့ပိုးမှုများပေးနိုင်မလဲဗျာ။
သူကနေပံ့ပိုးမှုပေးနိုင်ပေါ်တော့အဲဒီမျိုးကောင်းမျိုးတန်းကတော့နံပါတ်1လို့ပြောနံပါတ်2ဆိုတာကတော့ကျွန်တော်တို့ဓာတ်မြေဩဇာပေါ့ကွာဓာတ်မြေဩဇာဆိုတော့ဓာတ်မြေဩဇာကကျွန်တော်တို့ဈေးကြီးသေးဝယ်ရတာမျိုးပေါ့သတ်သတော့ကျွန်တော်ပြောနေတာပေါ့ကော1000ကျွဲလောက်ပေးရတာမျိုးတွေအဲဒါမျိုးတွေဆိုတော့ကမှနည်းနည်းဟိုဓာတ်မြေဩဇာကောင်းကောင်းတွေကိုကျွန်တော်ဆိုပလဲအစတော့ပလဲပေါ့ကွာအဲပလဲကတော့အာဒါကုလို့မရတော့တရုတ်ကဓာတ်မြေဩဇာတွေကြီးတယ်တရုတ်သားလည်းအထက်ထက်မှာကအဲ့တော့ဆောင်းပါအင်္ဂလိပ်ကြီးကဘာဒီပါမန်းလည်းမပြီးပဲနဲ့အဲပိတ်ထားတဲ့အိတ်ကိုဖွင့်ပြီးတော့တုံးနေတဲ့သူတွေကအဲသူတို့လည်းဂျန်နန်ဂန်နန်လည်းတုံးတာမပါဘာဒီ quality ကောင်းမှလည်းမပြီးပေါ့အဲ့လိုအနေအထားမျိုးတွေဆိုတော့ကျွန်တော်သူကနေတဲ့ဓာတ်မြေဩဇာကိုလည်းလုံလုံလောက်လောက်အဲစံပိုးပေးစီနေနောက်တစ်ခုကတော့ဒီအထွတ်နှုံးနဲ့ပတ်သက်ပြီးတော့ကျွန်တော်နံပါတ်3ပေါ့ကွာအထွတ်နှုံးကောင်းမှုအတွက်ကိုဘလို့ဤပညာပိုင်းတိုင်ရာတွေကိုပံ့ပိုးပေးနိုင်မယ်လက်ဆင့်ကမ်းပြီးတော့ညီသမားတွေကိုလွယ်လွယ်ကူကူနဲ့သင်ကြားပေးနိုင်မယ်ဤစနစ်တွေပေးနိုင်မယ်ဆိုတဲ့အလိုလက်ကမ်းလေးတွေစာဆောင်လေးတွေကဒါမှမဟုတ်ရင်အဲ့ဒီဒီအစိုးရကိုနိုင်ကနေပြီးတော့အဲ့ဒီတွင်စင်းပြီးတော့တတ်နိုင်တော့ပံ့ပိုးပေးစီခြင်းနဲ့သင်ကြားပေးစီခြင်းနဲ့ပေါ့နော်ဒါမှလည်းဆွေနှုတ်သူတာကခိတိရော်ရော်ဖြစ်လာနိုင်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့တချို့နိုင်ငံတွေမှာဆိုရင်ဒီလေဆာပြိုးရိုးအခြေခံနဲ့ကျွန်တော်ဝေဝေးကြည့်ကြမလို့ပါဘူးအင်းကြီးချင်းထိုင်းတို့ဘာတို့ကြည့်မယ်တော့ဂျပန်ဆိုတာကတော့တော်တော်လေးအဆင်ပြေပါတယ်ဂျပန်ဆိုရင်တော့ပြောမနေနဲ့တော့ပေါ့နော်အစိုးရကနေပြီးတော့သူတို့ဟိုသူတေသနာလုပ်ပေးတယ်ဘယ်မျိုးကအထွတ်နှုန်းပိုကောင်းတယ်လူတွေအတွက်အပိုအကျိုးရှိတယ်ဆိုတာတွေအကုန်လုံးသူကအသေးစိတ်သူတေသနာလုပ်ပေးပြီးတော့မှအဲ့ဒါတွေကိုသူကမျိုးစေ့တွေကိုဖြန့်ဖြူးပေးတယ်ပေါ့နော်မျိုးကိုဖြန့်ဖြူးပေးတယ်ဆိုတော့မျိုးလောက်ကြတယ
်
ထိုင်းတို့ဖိလစ်ပင်းတို့အပါအဝင်ဂျပန်တို့ပါတော့ပေါ့နော
်
ဒါပေမဲ့မြန်မာနိုင်ငံမှာရောမြန်မာနိုင်ငံဟာဆိုရင်လေမြန်မာနိုင်ငံလောက်ဆန်စပါးဟာအရေးကြီးတာမရှိတော့ဘူးကြံတဲ့နိုင်ငံတွေတည်းစားရလေကျွန်တော်တို့မမွေးခင်တည်းကလည်းဒီလိုအရေးကြီးမှုဟာတောက်လျှောက်တရှိလာခဲ့တယ်ဒီလောက်အရေးကြီးပါရဲ့နဲ့မျိုးအထွတ်တိုးအောင်မျိုးကောင်းအောင်အစိုးရအနေနဲ့ဟိုဟာပေါ့သူတေသနာလုပ်တာလက်သမားတွေကိုကူညီပံ့ပိုးပေးတာမရှိတလို့ဖြစ်နေတယ်လို့ကျွန်တော်တို့ကကြားရတော့အခုလက်ရှိမှာကောဘယ်လောက်ထိရှိသလဲအစိုးရရဲ့ကူညီပံ့ပိုးမှုကဘယ်အတိုင်းတားလောက်ထိရှိသလဲမျိုးကောင်းအောင်အထွတ်တိုးအောင
်အဲအခုတော့လည်းတော့ကျွန်တော်တို့ဟိုဒါသူတို့လွေစပါးဆိုင်ကျူးမှုအတွက်ပို့တော့အဲကျွန်တော်တို့ဆယ်မြောင်းနေရာနေပြီးတော့အဲရေလူတလောက်ပေါ့နော်အဲလူတလောက်လေးတော့ရှိတလောက်လေးတော့အဲ့လိုပေါ့လူလေးတကူဟုတ်ခစ်ကလူတော့အဲ့လိုတစ်ခါလွတ်ဖို့ရေးကိုပတ်သက်ပြရတာဒါမှမဟုတ်ခူးခူးကြက်တွေတောင်းရတာအမှုတော့လွယ်လင်းမှုကလွယ်လင်းမှုတော့တွတ်ပေးပါလေ။အဲတွတ်ပေးတဲ့အတွက်ကိုအဲ့ဒီရေပေါ်မှာမူလီလူစပားပေါ့။လူစပားကိုစိုက်ကြတာပေါ့။အဲ့ဒါတော့ရတယ်။နောက်တစ်ခုကတော့ကျွန်တော်ဟိုသူတို့အဲစီမံခန့်ခွဲမှုပိုင်းကိုကျွန်တော်တို့တနည်းအားသိလိုက်ရတာကတော့ကျွန်တော်တို့ဘူဝိုင်းဒေတာကြီးတွေမှာဆိုတော့အကျိုးတူလေယာဆနစ်ဆိုပြီးတော့သူတို့ကျွန်တော်တို့က contract ဆိုတာ firm လေးအဲ့ပုံစံမျိုးလေ။ဒါကအဲ့ဒီပုံစံကိုသူတို့အကျိုးတူလေယာဆနစ်ဆိုတော့အခုအကုန်လုံးကနည်းနည်းလေးဝိုင်းပြီးတော့အကုန်လုံးအကျိုးတူတုပ်ပြီးတော့အဲဝေခွဲပြီးဒီရတဲ့အကျိုးမြတ်ကိုဝေခွဲစားကြမယ်ဆိုတဲ့သဘောမျိုးပေါ့နော်အဲ့ဒါကိုလည်းသူတို့ကအဲနည်းနည်းလေးစမ်းသပ်နေတယ်လို့ကြားပါတယ်အဲ့ဒါဟိုစီမံအဲ့ဒီဟာကိုစမ်းသပ်နေတော့ကျွန်တော်လေ့လာကြည့်တော့သူတို့အဲ့ဒီဟာကိုအစိုးရကစီမံခန့်ခွဲရေးရဲ့စည်ရင်းစစ်ဌာန လယ်သေးဝင်ကြီးပြာပေါင်းနေတာတွေကိုအဲလယ်သမားနဲ့လုပ်မယ်လို့ပြောပါတယ်အဲ့ဒါအဲအဲ့တော့လည်းကောင်းမလို့ကောင်းပါတယ်ဒါပေမဲ့တခုရှိတာတော့အဲလယ်သမားတယောက်နဲ့တယောက်ကဒီ property ပိုင်ဆိုင်မှုကိုအလုံးပေါင်းပြီးတော့အကျိုးတူလေယာစနစ်ကိုဆိုရင်တော့နည်းနည်းလေးကျွန်တော်တို့ဆက်ကကျွန်တော်ကမှမျိုးတွေလေသမားတွေနေနေတချို့နေရာတွေမှာထည့်ခဲတော့ရှိနေပြီဒီစနစ်ကလည်းဖြည်းဖြည်းချင်းသွားမှအောင်မြင်နိုင်မယ်လို့ထင်ပါတယ်အာဒါကျွန်တော်တို့အခုကလေလက်ကတင်းနေဟိုဟာတွေကိုကျွန်တော်တို့ကအခုကျွန်တော်ယူရီးယားမှာကျွန်တော်တွေ့ဘူးတယ်ယူရီးယားကြောင့်တော့ကျွန်တော်တွေ့ဘူးတဲ့ခါကျတော့ယူရီးယားမှာကစံဆက်ဟိုစံဆက်ဆိုတော့ sorry ဒီရိတ်သိမ်းချက်တွေကဒီလက်ကတင်းမရှိဘဲနဲ့အားလည်းတောက်ချောက်ကြီးတွင်းမြေကြောင်ကြီးကိုဖြတ်ပြီးတော့တင်းရကြီးသွားတာကြတော့ကိုးလွယ်ပြီးတော့ကိုးလည်းကြီးရောက်တယ်နော်အထွန်းနှုံးတွေလည်းပိုကောင်းလာတာတွေ့ရတယ်နိ။ကူကလက်ကတင်းဆိုတာမေးကြည့်လိုက်တဲ့အခါကျတော့ဒီအထွက်အပြူဒီအနှုံးအပြောင်းအတွက်ကိုခံထားရတာနှိမ့်နေနေရနေပြီးတော့နှိမ့်နေနေရနှိမ့်နေနေရဆင်းဖို့ကဲကိုကတင်းခံကတင်းခံပြတော့ဖောက်ချတယ်ဖောက်ချအဲ့လိုမျိုးစနစ်တွေဆိုတော့ဒါလည်းနည်းနည်းနောက်ကျနေတဲ့အဲဤစနစ်ပဲလို့ကျွန်တော်မြင်ပါတယ်ခင်ဗျာ။အားကြောင့်မလို့အတော့ပန်ပိုးတဲ့ဟာတွေကဥပုံစံကကြည့်ရမှုတော့မရှိသေးဘူးခင်ဗျာကျွန်တော်အမြင်ကတော့ကြည့်ရမှုဆိုတာကတွင်းစင်းလေးလာပြီးတော့ပြဿနာရဲ့အဖြေကဘလူလဲဆိုတာကိုကြည့်ကြည့်ရောက်ရောက်တကယ်တက်ကြွတဲ့လူတကယ်လဲဟိုဒီနေရာလုံးလားမှာကျွန်တော်တို့လိုပဲဒီလိုမျိုးဆက်ကဖိုင်လုပ်ပေးနိုင်မျိုးကုကျိုးစုမီလုပ်ပေးနိုင်တဲ့လူတွေများလာမှာပဲရှင်းပြမှာနှစ်ဖို့ဆိုလို့ရှိရင်တော့ရောင်ဝါးဝါးနဲ့ပဲစမ်းသပ်လိုက်အေးရွာရောက်လာလိုက်ပြီးပြန်သွားလိုက်ဒီဒီတကယ်အတိအကျတဲ့ exactly ဒီဒေတာတွေမရဘဲနဲ့ဟိုရောက်တော့တခါတလွဲတွေဖြစ်ဒီလိုနဲ့ပဲခေတ်ဆက်ဆက်ကလက်သမားလည်းဒီဟောလုတ်ပြီးရဆိုတာလုတ်ပြီးရဆိုတာအတန်ပဲကြားပြီးတော့ပျောက်သွားတာကြီးများတယ
်အင်္ဂါနေ့နဲ့ခင်ပြည်ရဲ့မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတင်ဆက်မဲ့တုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်မှာတော့ပြည်ရင်းစစ်ကာလသမိုင်းဝင်တိုက်ပွဲတွေဖြစ်ပွားခဲ့ရာ Gettysburg မြို့လေးအကြောင်းကိုအောင်နဲ့အတူနှမ်းလောင်ကတင်ဆက်ထားပါရရှင
်ပင်ဆယ်ဗေးနီးယားပြည်နယ်က Gettysburg ဆိုတဲ့မြို့လေးဟာအမေရိကန်ပြည်ရင်းစစ်မှာအထင်ကြီးနေရာကပါဝင်တာကြောင့်သမိုင်းဝင်မြို့လေးဖြစ်ပါတယ်ဝါရှင်တန် DC ကနေဆိုရင်လဲတနာယီခွဲသာသာလောက်ကောင်းမောင်းသွားရင်ရောက်ပါတယ်မြို့သိငယ်ပေမဲ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကသမိုင်းဝင်စစ်ပွဲတွေဖြစ်ပွားခဲ့တဲ့နေရာဖြစ်တာကြောင့်လေလာသူတွေနဲ့စီကားတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်
။လွန်ခဲ့တဲ့1863ခုနှစ်ကအမေရိကန်တောင်ပိုင်းတပ်ရဲ့ဗိုလ်ချုပ်ကြီးရောဘတ်အီလီကဗာဂျီးနီးယားချန်ဆယ်လာဗေးလ်မြို့ကစစ်ပွဲကိုအနိုင်တိုက်ခဲ့ပြီးသူ့ရဲ့မြောက်ပိုင်းဗာဂျီးနီးယားတပ်ကိုဦးဆောင်ကနောက်တစ်ကြိမ်စစ်ပွဲဆင်နွှဲဖို့ဂက်တီစ်ဘတ်ကိုသူ့ရဲ့အဖြစ်သတ်မှတ်ခဲ့ပါတယ်။စစ်တံကိုအလူလဲခံခဲ့ရတဲ့ဗာဂျီးနီးယားပြည်နယ်ကနေမြေလွတ်တွေပေါ်တဲ့ပင်ဆယ်ဗေးနီးယားပြည်နယ်မှာလက်နက်နဲ့တိုက်ခိုက်ရေးအင်အားတွေကိုစုဆောင်းခဲ့ပါတယ်
။ဗိုလ်ချုပ်ကြီးရောဘတ်အီလီရဲ့ဗျူဟာကအမေရိကန်မြောက်ဘက်ခြမ်းကမြို့တွေကိုဝန်းရံမယ်။နောက်ဒီမြောက်ပိုင်းကစစ်လိုလားနေသူတွေကိုအင်အားချိနဲ့အောင်လုပ်မယ်။ပြီးမှမြောက်ပိုင်းနယ်မြေအတွင်းအဓိကစစ်ပွဲကြီးတစ်ခုကိုအနိုင်ရအောင်တိုက်မယ်။အဲဒီနောက်ငင်းငယ်ရေးကိုခိုင်မာအောင်လုပ်မယ်ဆိုတာပါ။
တဖက်မှာလည်းသမရအစ္စရာဟင်လင်ကွန်ကတာဝန်ပေးထားတာအတိုင်းပိုချုပ်ဂျောဆက်ဖိုကာကသူ့ရဲ့မြောက်ပိုင်းတပ်ကိုတိုက်ခိုက်ဖို့အစဉ်တင်အနေထားပြင်ထားပါတယ်။ဒါပေမဲ့လည်းဂက်တီစ်ဘတ်စစ်ပွဲကြီးမစတင်ခင်၃ရက်အလိုမှာပိုချုပ်ဂျော့ချ်ဂေါ်ဒွန်မီကိုတပ်တွေကိုယ်ကဲဖို့အစားတို့ခန့်အပ်ပြီးတော့ဝါရှင်တန် DC ကိုပိုချုပ်ကြီးရောဘတ်လီရဲ့တောင်ပိုင်းတပ်တွေမလာနိုင်အောင်ကြားမှာဝင်ရောက်နေရာယူခိုင်းထားပါတယ်။ဒီအနေအထားကိုသိပြီးတဲ့နောက်ပိုချုပ်ကြီးရောဘတ်လီဟာဂက်တီစ်ဘတ်ပတ်ဝန်းကျင်မှာတပ်ဖွဲ့တွေကိုနေရာဖြန့်ကျက်ချထားလိုက်ပါတယ်။
1963ခုနှစ်ဇူလိုင်လ1ရက်နေ့မှာတော့တနက်တက်တိုက်ပွဲတွေထိတ်တက်ရင်ဆိုင်ဖြစ်ပွားခဲ့ပါတယ်။တောင်ပိုင်းတပ်ကတပ်ဖွဲ့ဝင်3000၊မြောက်ပိုင်းကတပ်အင်အား2000တို့တိုက်ခိုက်ကြတာမှာအဆုံးမှာတော့တောင်ပိုင်းတပ်တွေရှုံးနိမ့်ပြီးပြန်လည်ဆုတ်ခွာခဲ့ရပါတယ
်။ဒုတိယနေ့မှာတော့နှစ်ဖက်စလုံးမှာတိုက်ပွဲဝင်ဥယျာဉ်သင်္ကန်းနာထီကတ်လာခဲ့ပါတယ်။တတိယနေ့အဖြစ်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်လာချိန်မှာတော့တောင်ပိုင်းတပ်ဖွဲ့ဝင်တွေအကြဆုံးများတာကြောင့်ဗိုလ်ချုပ်ကြီးရောဘတ်လီဟာသူ့ရဲ့တပ်တွေကိုဗာဂျီးနီးယားအထိပြန်လည်ဆုတ်ခွာစေခဲ့ပါတယ်။ဒီ၃ရက်ကြာတိုက်ပွဲတွေအတွင်းသက်သာ9,000လောက်တည်ကြည်ထိခိုက်ဒဏ်ရာရပျောက်ဆုံးခဲ့ပါတယ်
။ဒီတိုက်ပွဲပြီးလေးလအကြာမှာသမရအစ္စရာဟင်လင်ကွန်ကဂက်တီစ်ဘတ်တိုက်ပွဲတွင်စာဆုံးသွားသူတွေအတွက်ရည်စူးပြီးကျင်းပတဲ့အခမ်းအနားမှာသမိုင်းဝင်မိန့်ခွန်းပြောကြားခဲ့ပါတယ်။သူ့ရဲ့မိန့်ခွန်းထဲမှာသမရလင်ကွန်ကမြောက်ပိုင်းနဲ့တောင်ပိုင်းတပ်ကအသက်ဆုံးခဲ့တဲ့သူတွေကိုတည်ဆုံးခြင်းနဲ့ရှင်သန်ခြင်းနှစ်ရက်ကြာကရဲရွံ့တဲ့လူစံကောင်းတွေအဖြစ်အကုန်ပြုပြောဆိုခဲ့ပါတယ်
။ဒ ဒီ टाइप ပွဲဟာညှို့ပြီးတော့အင်အားတောင့်တင်းတဲ့နိုင်ငံဖြစ်ဖို့နိုင်ငံကိုဖွဲ့စည်းတည်ထောင်ခဲ့သူတွေမျှော်မှန်းထားတဲ့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ကိုအဆုံးအဖြတ်ပေးခဲ့တဲ့တိုက်ပွဲလေးဖြစ်ပါတယ်။ကျွန်းစနစ်နဲ့ပတ်သက်လို့တောင်းတဲ့မြောက်အကြားအငင်းပွားရာကနေပြည်တွင်းစစ်ဖြစ်လာခဲ့တာပါ။ဒါအပြင်အခွန်ကောက်ခံမှုစနစ်နဲ့ပြည်နယ်နဲ့ဖက်ဒရယ်အကြားအာဏာခွဲဝေတုံးဆွ
တစ်ဖက်အပြန်အလှန်တိုက်ခိုက်ခဲ့ကြတဲ့ Gettysburg လမ်းတွေပေါ်မှာ uniform ဝတ်စစ်သားများပြားပြန်လည်ရောက်ရှိလာပါတယ်။ဒါပေမဲ့ဒီစစ်သားတွေဟာအမေရိကန်တောင်ပိုင်းနဲ့မြောက်ပိုင်းစစ်တိုက်ကြဖို့အတွက်မဟုတ်တော့ပဲဒီစစ်ပွဲအထိမ်းအမှတ်ခန်းနာကိုငြင်းငြင်းချမ်းချမ်းဆင်နွှဲနေကြတာပါ။အမေရိကန်မှာအခုလိုနွေရာသီကာလကိုရောက်လာတိုင်းLiving history လို့ခေါ်တဲ့ဟိုရုံးကပုံစံဒီအတိုင်းဝတ်စားဆင်ရင်ပြီးတမိုင်းကိုပြန်ဖော်ကျူးတဲ့အခမ်းအနားတွေအများပြားကျင်းပလေရှိပါတယ်
။1863ခုနှစ်လွန်ခဲ့တဲ့နှစ်ပေါင်း150ကဖြစ်ပွားခဲ့တဲ့စစ်ပွဲအထိမ်းအမှတ်အနေနဲ့ဟိုရုံးကအတိုင်းစစ်သားဝတ်ဆောင်နေဖို့အရက်သားတွေကလည်းဟိုရုံးကအတိုင်းဝတ်ကြပြီးတော့အထိမ်းအမှတ်ကျင်းပတာပါ။ဒီအထိမ်းအမှတ်ပွဲဆင်နွှဲကြသူတွေကတော့ဂျာဟာ Living history တက်ရှိတမိုင်းတွေဆိုပြီးတော့တင်စားခေါ်ပေါ်ကြပါရယ်။Gettysburg အထိမ်းအမှတ်အခမ်းအနားကိုနှစ်စဉ်နှစ်တိုင်းဆင်နွှဲကြတာမှာတောင်ပိုင်းကအထင်ပေါ်ကျော်ကြားတဲ့ဗိုလ်ချုပ်ကြီး Robert E. Lee နဲ့ Gettysburg တိုက်ပွဲအတွင်းတရေကောင်းတွေအတိုင်းဝှစ်ဆင်ကြတဲ့သူတွေလည်းရှိပါတယ်
။ဒါအပြင်တောင်ပိုင်းနဲ့မြောက်ပိုင်းတက်ကတရင်တပ်ဖွဲ့တွေရဲ့အရာရှိတွေ၊တာမန်စစ်သားတွေပုံစံတိုင်းလည်းဝှစ်ဆင်ကြပါတယ်။ Gettysburg စစ်ပွဲအကြောင်းပြောရင်တော့တစ်ဆက်တည်းပါလာတာကတမရ Abraham Lincoln မှာ
The This Nation Under God shall have a new birth of freedom.And the government of the people, by the people, for the people.
ဒါတော့သမရလင်ကွန်ရဲ့နာမည်ကျော် Gettysburg မင်းကြီးမှာပါတဲ့အမေရိကန်ပြည်အောင်စုမှာလွတ်လပ်မှုစတင်မွေးဖွားလာပြီးဖြစ်ပြီးပြည်သူတွေရဲ့အစိုးရပြည်သူတွေအတွက်ပြည်သူတွေကရွေးကောက်တင်မြှောက်ထားတဲ့အစိုးရတရက်ဟာဒီကဘာကနေပျောက်ကွယ်သွားမှာမဟုတ်ဘူးလို့သမရလင်ကွန်ပုံစံဝတ်ဆင်ထားသူကပြောသွားတာပါလူတိုင်းတန်တူညီမျှတယ်လို့အမေရိကန်ပြည်အောင်စုရဲ့၁၆မြောက်သမရအိဗရာဟင်လင်ကွန်ရဲ့2မိနစ်ကြာတဲ့ Gettysburg မိန်ကွန်းဟာအမေရိကန်သမရတွေပြောကြခဲ့တဲ့မိန်ကွန်းတွေထဲမှာအပြောင်းအလဲဆုံးဖြစ်တာကြောင့်ဒီမိန်ကွန်းကိုအမေရိကန်ပြည်အောင်စုမှာကျောင်းသူကျောင်းသားအများပြားလေ့လာကြပါတယ်။ကျွန်းစနစ်လူလားလို့ခွဲထက်လို့တဲ့တောင်ပိုင်းပြည်နယ်တွေနဲ့ကျွန်းစနစ်ဖြတ်သိမ်းလို့တဲ့ပြည်နယ်တွေကြား1862ခုနှစ်ကနေ1865ခုနှစ်အထိကြာရှည်ခဲ့တဲ့စစ်ပွဲမှာပြည်အောင်စုတည်ထောင်ရေးအတွက်သမရလင်ကွန်းကာကွယ်တိုက်ခိုက်ခဲ့တာပါ။ခွဲထွက်လူသူတွေဘက်ကနောက်ပိုင်းအရှုံးပေးခဲ့ရတဲ့အတွက်အမေရိကန်ပြည်အောင်စုဆိုတာဒီကနေ့အထိတည်ရှိနေနိုင်ခဲ့တာပါ
။ဒီအချိန်မှဆင်နွှဲကြသူတွေကတော့ Gettysburg တိုက်ပွဲဟာအပြင်းထန်ဆုံးသွေးထွက်တန်းရုံအဖြစ်ဆုံးတိုက်ပွဲဖြစ်တယ်လို့ဆိုပါတယ်။ဒီလိုတိုက်ခိုက်မှုတွေအတွင်းတောင်ပိုင်းတပ်တွေအနိုင်ရခဲ့ရင်တောင်မှနိုင်ငံတစ်ချမ်းကွဲသွားနိုင်မယ့်အနေအထားတော့မရှိဘူးလို့အထိတ်မှအခမ်းအနားပါဝင်ဆင်နွှဲသူ Jim Getty ကဆိုပါတယ်
။ I think by now it would have been back.As one nation.
အခုဆိုရင်လေနိုင်ငံတကာနိုင်ငံအနေနဲ့ယက်တည်နေမယ်လို့မျှော်လင့်ပါတယ်။ပထမနဲ့ဒုတိယကမ္ဘာစစ်တွေမှာလေကျွန်တော်တို့ဟာအလားတူယက်တည်ခဲ့ပြီးပါပြီ။စစ်ပွဲပြီးတာနဲ့ကျွန်တော်တို့ရဲ့မတူတဲ့သဘောထားတွေကိုလည်းညှိနှိုင်းနိုင်ပါတယ်။ဆက်ရှင်သန်နေထိုင်နိုင်ဖို့ဆိုရင်ကျွန်တော်တို့တကွဲတရားစီနေလို့မရပါဘူးလို့ဂျင်ကပြောသွားတာပါ။အမေရိကန်တွေအတွက်တော့အခုလိုဟိုရုံးကအတိုင်းဝတ်စားဆင်ရင်ပြီးအထိမ့်မဲ့ဆင်နွှဲတာဟာဝါသနာသက်သက်ကြောင့်သာမဟုတ်ပါဘူး။ဒါဟာအမေရိကန်ပြည်ထောင်စုဖြစ်လာဖို့တိုက်ပွဲဝင်ခဲ့ကြတဲ့သူရဲကောင်းတွေကိုလည်းဂုဏ်ပြုတော့ပါအခုခါမှာတော့ပင်ဆယ်ဗေးနီးယားပြည်နယ် Gettysburg မြို့မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်ဖွဲ့ဝင်တွေဟာစစ်ကြောင်းတစ်ခုထဲမှာအတူပူးတွဲချီတက်နေကြပါပြီ
အခုလိုစစ်ပွဲပြီးဆုံးတဲ့အချိန်မှအခမ်းအနားတွေကိုနှစ်စဉ်နှစ်တိုင်းကျင်းပနေကြတဲ့တစ်ချိန်ထဲမှာပဲခေါရုံးကတကယ်စစ်ပွဲတွေဖြစ်ခဲ့တဲ့နေရာမှာခေါရုံးကအတိုင်းဝတ်စားဆင်ပြီးတော့တကယ်စစ်မြေပြင်မှာလို့ဖြစ်ခတ်တရုတ်ဆောင်ပြရာတွေကိုစိတ်ပါဝင်စားသူတွေကြည့်လို့ရအောင်တက်ဆိုင်ရာအာဏာပိုင်တွေနဲ့စေတနာဝန်ထမ်းကူညီသူတွေအထူးပူပေါင်းပြီးတော့တမိုင်းကိုလေ့လာနိုင်အောင်ကြိုးစားဆောင်ရွက်နေကြပါတယ်
။ Gettysburg ကိုသွားရောက်လေ့လာသူတွေအနေနဲ့ nps.gov မှာအချက်အလက်တွေကိုအရင်ဖတ်ရှုလို့ရပါတယ်။ Gettysburg စစ်မြေပြင်ဟာကျယ်ဝန်းတဲ့အတွက်ကိုယ်ပိုင်ကားနဲ့သွားရောက်ကြည့်ရှုနိုင်တယ်လို့ tour bus လို့ခေါ်တဲ့ဒီလှည့်လည်ကြည့်ရှုလို့ရတဲ့အများကြီးဘတ်ကားတွေနဲ့လည်းလဲပတ်နိုင်ပါတယ
်။တနေရပြီးတနေရတူချင်းလိုက်လံကြည့်ရှုနိုင်တယ်လို့ Gettysburg အမျိုးသားဥယျာဉ်ကရှင်းပြသူပါဝင်တဲ့အဖွဲ့တွေနဲ့လည်းလိုက်လံကြည့်ရှုလို့ရပါတယ်။တိုက်ပွဲဖြစ်ပေါ်တဲ့နေရာတွေကိုဆက်သွယ်ထားတဲ့မိုင်40လောက်အရှိရှိတဲ့လမ်းမှာစပိန်လဲစီးနိုင်တယ်လို့မြင်စီးပြီးလှည့်လာလို့လည်းရပါတယ
်။ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။မြန်မာနိုင်ငံကထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်ပြည်ကိုယ်သဘောနဲ့ကိုဘေးကင်းဂုဏ်သိက္ခာရှိခိုင်မာစွာနေရပြန်နိုင်စေမယ့်အခြေအနေတွေဖန်တီးရေးကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအဖွဲ့ UNDP နဲ့မြန်မာစုအားကြောင့်နားလည်မှုစာချုပ်လွှာ MOU ရေးထိုးထားတာကိုအမေရိကန်ပြည်ထောင်စုကကြိုဆိုပါတယ်။အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Heather Nowak ကဒါဟာအပေါင်းလက္ခဏာဆောင်ခြေလှမ်းမှာ DMOU ကိုယုံကြည်မှုတည်ဆောက်တဲ့လှုပ်ဆောင်မှုတစ်ခုအဖြစ်ယူဆပါတယ်။ထီရောက်စွာအကောင့်ထဲပေါ်မဲဆိုရင်ဘေးဒဏ်သင့်လူလူအလုံးအတွက်တိတ်လိုအပ်နေတဲ့စာနာမှုအကူအညီတွေပေးနိုင်ပါမယ်။ကိုယ်သဘောနဲ့ကိုယ်နေရပြန်နိုင်ရေးလိုအပ်တဲ့အခြေအနေတွေဖန်တီးတာမှာမြန်မာနိုင်ငံကိုကူညီနိုင်ပါမယ်။ရခိုင်ပြည်နယ်မှာနေထိုင်သူအလုံးရဲ့အကျိုးအတွက်ပြန်လည်ထူထောင်ရင်းနဲ့ခံနိုင်ရည်ရှိမှုပေါ်အခြေခံတဲ့ဖွံ့ဖြိုးတိုးတက်ရေးတွေကိုထောက်ကူနိုင်ပါမယ်လို့ပြောပါတယ်။ဒီကြတဲ့ဩဂုတ်လကလေးကဆိုရင်ရခိုင်ပြည်နယ်ကအကြံဖက်အခြေအနေတွေကနေလွတ်ဖို့အတွက်ရိုဟင်ဂျာ9သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာဒေသကိုထွက်ပြေးသွားပါတယ်။အဲဒီမှာအရင်ကလေးကရိုဟင်ဂျာဒုက္ခသည်2သိန်းကျော်ရှိနေပြီးသားပါ။ဒါ့အပြင်ရခိုင်ပြည်နယ်မှာသာမကနိုင်ငံတော်ဝန်ပြည်ပခဒန်တင်ဒေသတွေမှာလူပေါင်း 8.3 သန်းနေထိုင်နေကြရပါတယ်။ဒီပြည်ပခနဲ့ဆက်ဆက်ဖြစ်လာတဲ့အိုးအိမ်ဆွန့်ထွက်ပြေးရမှုကြောင့်ကမ္ဘာမှာအကြီးအမားဆုံးလူသားဘေးဒုက္ခအကြက်တဲဖြစ်လာစေပါတယ်။ကမ္ဘာပေါ်မှာလူသားစာနာမှုအကူအညီအများဆုံးပေးနေတဲ့နိုင်ငံတစ်ခုအနေနဲ့အမေရိကန်ပြည်ထောင်စုဟာ2019ခုနှစ်ဩဂုတ်လမှာပြည်ပခပြည်ပကလေးကဆိုရင်ရခိုင်အကြက်တဲကိုတုံ့ပြန်လှုပ်ဆောင်မှုအလူငွေဒေါ်လာ204သန်းနီးပါးထည့်ဝင်ထားပါတယ်။မြန်မာနိုင်ငံတွင်းမှာနဲ့နိုင်ငံပြင်ပမှာအိုးအိမ်စွန့်ထပြေးရသူတွေအတွက်အမေရိကန်လှူဒန်းတဲ့စာနာမှုအကူအညီဟာ2019ဘန်ဒါနှစ်အစကတည်းကဆိုရင်ဒေါ်လာတန်300နီးပါးရှိနေပါပြီ။မြန်မာဆိုရအနေနဲ့လှုပ်ဆောင်မယ်လို့ပြောထားတာတွေကိုအကောင့်ထဲပေါ်နိုင်ဖို့အတွက် UNHCR, UNDP တို့နဲ့လက်တွဲလှုပ်ဆောင်ဖို့နဲ့ Kofi Annan ဦးဆောင်တဲ့ရခိုင်အရေးအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့မြန်မာဆိုရကိုအမေရိကန်ပြည်ထောင်စုကအားပေးတိုက်တွန်းပါတယ်ခင်ဗျာ
American Soya ရဲ့သဘောထားအမြင်အပေါ်ကိုသိကြလို့ရပါပြီရှင်
။အခုနောက်ဆင်ခဲ့ရတာကတော့ American Soya ရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အင်္ဂါနေ့နနေခင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုတင်ဆက်တော့မှာပါ။ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။ American နဲ့ Mexico နယ်စပ်ဒေသမှာအထောက်ထားမပါဘဲ American နိုင်ငံတွင်ဝင်ရောက်လာကြသူတွေရဲ့ရင်သွေးတွေကိုမိဘတွေနဲ့ခွဲပြီးတကွဲတပြားစီထိမ့်သိမ်းထားတဲ့ကိစ္စအတွက်လူတွေဒေါသထွက်နေကြချိန်မှာပဲ American ပြည်ထောင်စုကရွှေပြောင်းအခြေချသူတွေနေထိုင်ရာစခန်းမဟုတ်တလို့ဒုက္ခသည်တွေလက်ခံထားရနေရာတစ်ခုလည်းမဟုတ်ဘူးလို့သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Schreiber ဘုရားဟာတနင်္လာနေ့ကရခိုင်ပြည်နယ်စစ်တွေကိုရောက်ခဲ့ပြီးတနင်္လာနေ့မှာတော့မောင်နှောဒေသတွေနဲ့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ဒေသကိုပါတောရောက်ခဲ့ပါတယ်။ Miss Bugnan နဲ့ဖွဲ့ရတနင်္လာနေ့ညမှာပဲရန်ကုန်ကိုပြန်ခဲ့ပါတယ်။မြန်မာနိုင်ငံခီးစဉ်ပြီးဆုံးလာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။တချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံ Caucasus ပြည်ဒေသမှာရှိတဲ့ရွန်ဂျာဒုက္ခသည်တွေကိုကယ်ဆယ်ကူညီဖို့အရေးကြီးလှုပ်ဆောင်ကြဖို့အတွက်ကုလသမဂ္ဂကတရင်ထုတ်ပြန်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်နဲ့ကမ္ဘာ့ဘဏ်အုပ်ချုပ်ဂျင်မယွန်ကွန်ကင်တို့လာမယ့်ဇူလိုင်လ7ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာမှာရှိတဲ့ရွန်ဂျာဒုက္ခသည်စခန်းကိုတွားဖို့ရှိပါတယ်။အဖမ်းစီခံရိုက်တာသတင်းသမားနှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်ဆိုးတို့ကို One World Media အဖွဲ့ကဆုချီးမြှင့်တယ်လို့အာရှဒေသတွင်းထုတ်ဝေသူများအဖွဲ့ကလည်းဆုချီးမြှင့်ခဲ့ပါတယ်။ယူနာဆနစ်နဲ့ကစားတဲ့ကမ္ဘာဖလားအုပ်စုပွဲစဉ်မှာဆွေချင်းကတောင်ကိုရီးယားကိုတကိုးကိုမရှိနဲ့အနိုင်ရခဲ့ပါတယ်
။ဒေါက်ခင်မျိုးတက်ပါရှင်။သတင်းအချင်းချုပ်ကိုတင်ဆက်သွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညာဝင်းအောင်ပါရှင်။အင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။အင်္ဂါနေ့နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျွန်မအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.